Welcome to the Voice of America in Burmese.
Mingla manakhin kha tamya shin lan chan ni ja ba si shin. Washington myo raw VOA American tan ga ni 2015 khu ni July la 5 ye tanin ku ni ni nenet khin season rwe go Myanmar san naw chain manet 6 nai ga ni 9 nai thi climatometer 24 30 ne 49 ru ga ni dai yai thon lwin twa ma ba shin.ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုကိုရန်နိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါအီရန်နျူကလ িয়ার ရေးဆွေးနွေးပွဲတွေဒီကနေ့အရေးကြီးတဲ့အဆင့်မှာရောက်နေပါပြီဂရိကိုချင်းဝင်ပေးရေးသတ်မှတ်ချက်တွေပေါ်ဒီကနေ့လူထုဆန္ဒခံယူပွဲလှုပ်ဖို့ရှိချိန်ဗန်ဒါရေးဝန်ကြီးကဥရောပမီရှင်တွေကိုပြစ်တင်ဝေဖန်ပါတယ်ကိုပါအမေရိကဘောလုံးပြိုင်ပွဲဘူလူပွဲမှာအင်ရှင်ချီလီအသင်းကအာဂျင်တီးနားကိုပင်နော်လီနဲ့အနိုင်ရပြီးပိုဆွဲသွားပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန့်သတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
ကောင်းပါပြီရှင်မင်းကတော့ကော်မူးမြို့နယ်မဲဆန္ဒနယ်မြေမှာမှားရနေတဲ့မဲဆန္ဒရှင်စီးရင်တွေပြင်ဆင်ရေးနဲ့ပတ်သက်လို့လူတုဟောပြောပွဲမှာဒေါံဆန်းစုကြည်ပါရီပြောသွားပါတယ
်။မဲဆင်းရဲတွေကိုတေတိဆရာစီးစစ်ကြပါကောင်းကနယ်ပါရဲလားပါတဲ့နယ်လူအားလုံးပါရဲလားမပါတဲ့နယ်တွေပါနေ
တဲ့တည်အစီအစဉ်အပြီးမှာအပြည့်စုံနားဆင်ရမှာပါရှင်။ဒါအပြင်ဒီကနေ့ကျင်းပမယ့်အမျိုးသမီးကပ္ပဖလားဘုလူပွဲအကျိုးသုံးသက်ချက်ကိုလည်းကြားဖို့ရှိပါတယ်။အဲ့ဒီနောက်အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရဲနိုင်တို့ကပြောပြပါအောင်ရှင်
။အီရန်နျူကလ িয়ার ရေးဆက်ဆက်ဆွေးနွေးပွဲတွေဟာဒီကနေ့တနင်္ဂနွေနေ့မှာတော့အရေးကြီးတဲ့အဆင့်အဆင့်ကိုရောက်နေပါပြီ။တံခတ်ရေးယူမှုတွေကိုရှော့ပေါ့ပေးမဲ့နှုံးနဲ့အီရန်ရဲ့နျူကလ িয়ার နဲ့စစ်ဘက်ဆိုင်ရာနေရာဌာနတွေကိုစစ်ဆေးရေးဆိုင်ရာအ धिक အငင်းပွားနေတဲ့ကိစ္စရပ်တစ်ခုမှာတိုးတက်မှုရှိနေပြီလို့တာဝန်ရှိသူတွေကပြောပါတယ်။ဒီဆွေးနွေးပွဲမှာပါဝင်တဲ့ကမ္ဘာ့အင်အားကြီး6နိုင်ငံကဝန်ကြီးတွေ၊ Austria နိုင်ငံ၊ Vienna မြို့မှာဒီကနေ့ဆွေးနွေးပွဲမလုပ်ခင်ညားနိုင်တဲ့များကိစ္စရပ်အများအပြားကိုဖြေရှင်းဖို့ကြွမ်းကျင်သူတွေတွန်းလှုံနေကြတာပါ။ဝန်ကြီးတွေဟာသူတို့ဘာသာသတ်မှတ်ထားတဲ့ဇူလိုင်လ9ရက်နေ့နောက်ဆုံးရက်မတိုင်ခင်မှာပြီးပြည့်စုံတဲ့သဘောတူညီချက်တစ်ခုရဖို့အပြစ်သက်လှုပ်ဆောင်ကြမှာပါ။တံခတ်ရည်ရည်မှုရှော့ပေါ်ရေးနဲ့ပတ်သက်လို့ယာယီသဘောတူညီချက်တစ်ခုရထားပြီးပြီလို့ဗီယက်နမ်မြို့မှာစနေနေ့ကတာဝန်ရှိသူတွေပြောပေမဲ့အဲ့ဒီသဘောတူညီချက်ကိုဝန်ကြီးတွေအတည်ပြုရအောင်မှာဖြစ်တယ်လို့အမေရိကန်ဆိုရအကြီးတန်းတာဝန်ရှိသူတို့ကသတိပေးပြောဆိုပါတယ်
။ Syria နိုင်ငံ Palmyra မြို့က Greek နဲ့ Roma ခေပုံစံရှေးဟောင်းလေဟာပြင်ပွဲကြည့်စဉ်မှာအမျိုးသား25ယောက်ကိုကုမြတ်တပ်ဖြတ်ထားတဲ့ဗီဒီယိုကို IS Islamic စစ်သွေးကြွတွေကထုတ်ပြန်လိုက်ပါတယ်။အိမ်မှာတတ်တဲ့လူတွေဟာဆယ်ကျော်သက်လူငယ်တွေဖြစ်ပုံရတာကိုလည်းတွေ့ရပါတယ်။ IS စစ်သွေးကြွတွေကဆီးရီးယားအစိုးရရဲ့စစ်သားတွေကိုနမဲဆိုးနဲ့ကြော်ကြားတဲ့ Palmyra အကျဉ်းထောင်ကနေအဲ့ဒီပွဲကြည့်စဉ်ကိုခေါ်လာတာကိုပြဖို့အတွက်အဲ့ဒီဗီဒီယိုကိုလူမှုကွန်ရက်မှာစနေနေ့ကတင်လိုက်တာဖြစ်ပါတယ်။ဗီဒီယိုကနေမြင်ရတဲ့ပုံတွေမှာတော့တတ်တဲ့လူတွေဟာလူငယ်ယောက်ျားလေးတွေဖြစ်ပြီးတော့တဲကနာမှာဝတ်တဲ့စစ်ဝတ်စုံကိုဝတ်ထားပြီးတော့မျက်နှာတစ်ပိုင်းကိုအညူရောင်ပေါ်ဝါနဲ့စီးထားပါတယ်။ IS အဖွဲ့ကပေါမာရာမြို့ကိုပြီးခဲ့တဲ့မေလကတင်းယူခြင်းကစပြီးတော့အဲ့ဒီမြို့နဲ့အနီးနားတစ်ဝိုက်မှာလူ100ကျော်ကိုတပ်ဖြတ်ကွပ်မြတ်ခဲ့တယ်လို့သတင်းတွေထွက်ပေါ်ခဲ့ပါတယ်နော
်။ဂရိနိုင်ငံရဲ့မီရှင်တွေဟာသူစကားအဖြစ်အကြမ်းဖက်ဝါဒကျင့်သုံးတယ်ဆိုပြီးဂရိဗန္ဒာရေးဝန်ကြီးကဆွဆွဲပြောဆိုလိုက်ပါတယ်။ချင်းငွေပေးရေးနဲ့ဆိုင်တဲ့သတ်မှတ်ချက်တွေအပေါ်လက်ခံမဲ့လက်မခံဘူးဆိုတာဂရိလူထုဆန္ဒခံယူပွဲမလုပ်ခင်တည့်ရက်လို့မှာပဲဗန္ဒာရေးဝန်ကြီးကအဲ့ဒီလိုပြောလိုက်တာပါ။ဂရိနိုင်ငံနဲ့ပတ်သက်လို့မီရှင်နိုင်ငံတွေလုံနေပုံကိုနာမည်တစ်ခုပေးလို့ရပြီအဲ့ဒါကတော့အကြမ်းဖက်ဝါဒပဲဖြစ်ပါတယ်လို့စပိန်ဘာသာစကားနဲ့ထုတ်ဝေတဲ့အယ်မွန်ဒိုသတင်းစာကိုဗန္ဒာရေးဝန်ကြီးယာနစ်ဗာရူဖာကစ်ကပြောတာပါဘရပ်ဆဲလ်စ်နဲ့သုံးနိုင်ငံအဖွဲ့ဒီကနေ့လိုချင်နေတာကအနိုင်ရဖို့ထောက်ခံမဲ့ဖြစ်ပြီးအဲ့ဒါဆိုရင်ဂရိတွေအရှက်ရအောင်သူတို့လုံနိုင်မှာပါလို့ဥရောပသမဂ္ဂနဲ့ဥရောပကောင်စီတို့ကတာဝန်ရှိသူတွေကိုညှိညွှန်းပြီးတော့သူကပြောသွားပါတယ်ဒီတော့တင်မှာပဲလူထုဆန္ဒခံယူပွဲမှာမဲပေးမဲ့လူထုရဲ့သဘောထားတွေကဟိုဘက်ဒီဘက်အခြေအတွက်ထပ်တူညီပါရှိနေပါတယ်သဘောတူညီချက်မရဘူးဆိုရင်နှစ်ဖက်စလုံးအတွက်တိတ်ကိုအဆုံးရှုံးများလွန်မှာမို့ဂရိနဲ့မီရှင်နိုင်ငံတွေအကြားသဘောတူညီချက်တခုရမယ်ဆိုတာသူသိကြပါတယ်လို့ဗန္ဒာရေးဝန်ကြီးဗာရိုဖာကစ်ကပြောပါတယ်ဂရိဗန္ဒာရေးအခြေအနေပြိုလဲသွားမယ်ဆိုရင်စပိန်နိုင်ငံရဲ့ပြည်တွင်းထုတ်ကုန်တန်ဖိုး GDP နဲ့ညီတဲ့ယူရိုငွေ1 trillion ကျော်ဆုံးရှုံးသွားမှာဖြစ်ပြီးအဲ့ဒီငွေကတိတ်ကိုများလွန်ပြီးတော့ဥရောပအနေနဲ့အဲ့ဒီလိုဖြစ်အောင်လုပ်မယ်လို့သူမယုံကြည်တဲ့အကြောင်းဆိုပါတယ်
ဂရိရှားနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကကမ္ဘာလက်ခီးသွွားတွေအပန်းဖြေတဲ့ကမ်းခြေမှာ IS Islamic အစွန်းရောက်တွေကလူ38ယောက်ကိုတပ်ဖြတ်ပစ်ခဲ့ပြီးတဲ့နောက်မှာတူနီးရှားသမ္မတဘိုင်ဂျီအက်ဆပ်စီကစနေနေ့မှာအရေးပေါ်အခြေအနေတလကြေညာလိုက်ပါတယ်တူနီးရှားနိုင်ငံဟာအရန်ကိုစိုးရင်စရာကောင်းတဲ့အနေနဲ့ရင်ဆိုင်နေရတယ်လို့ရုံးမြင့်တန်ကြားကနေတနိုင်ငံလုံးကိုတူနီးရှားသမ္မတကပြောကြားခဲ့ပါတယ်နောက်ဆုံးဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုပြီးတဲ့နောက်တိုင်းပြည်ဖြတ်တန်းနေရတဲ့ထူးခြားတဲ့အခြေအနေကြောင့်အရေးပေါ်အခြေအနေ ကြေညာဖို့လိုအပ်တာဖြစ်တယ်လို့သူကပြောပါတယ်။ဒါပြင်ချင်းချောက်မှုတွေကိုဇက်တိုက်ကြုံနေရတာကြောင့်တူနီးရှားနိုင်ငံဟာအထူးစစ်ပွဲတစ်ခုနဲ့ရင်ဆိုင်နေရတယ်လို့လည်းသူကပြောပါတယ်။ရှေ့လာမဲ့လမှာတော့တူနီးရှားရဲတပ်ဖွဲ့နဲ့စစ်တပ်ဟာအကြမ်းဖက်သမားနဲ့တခြားရာဇဝတ်မှုကျူးလွန်သူတွေလို့တန်ကြားရှိရတဲ့နေအိမ်တွေကိုအချိန်မရွေးဝင်ရောက်စီးနှင်နိုင်တဲ့အထူးအာဏာကိုရရှိမှာဖြစ်ပါတယ်ခင်ဗျာ
။ UAB ရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေတနင်္ဂနွေနေ့မနေ့ဖက်သတင်းများကိုဓာတ်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အစ္စလာမ်ဆွန်ယောက်ဝါဒီဘူဂိုဟာရမ်အဖွဲ့ရဲ့အကြမ်းဖက်လုပ်ရပ်တွေအပေါ်ပြစ်တင်ရှုတ်ချကြဖို့နိုင်ဂျီးရီးယားသမ္မတမိုဟမ်မာဒူဘူဟာရီကမွတ်စလင်လူမှုဝန်ဝိုင်းကိုနှိုးဆော်လိုက်ပါတယ်မွတ်စလင်တို့ရဲ့အထွတ်မြတ်ရမဒန်ဥပုသ်လာစတင်ကြတဲ့ကနိုင်ဂျီးရီးယားနိုင်ငံဘော်နိုပြည်နယ်မှာအထေကံဘုံခွဲတိုက်ခိုက်တာတွေတိုးဖြစ်ခဲ့ပြီးတဲ့နောက်သမ္မတဘူဟာရီကစနေနေ့မှာအဲ့ဒီလိုနှိုးဆော်လိုက်တာပါမစ္စတာဘူဟာရီရဲ့အဲ့ဒီနှိုးဆော်ချက်ကိုထင်ရှားတဲ့မွတ်စလင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ JIBWIS ရဲ့တနိုင်ငံလုံးဆိုင်ရာဥက္ကဋ္ဌရှေ့ခ်အဗ်ဒူလာဟီဘာလာလာဦးကကြိုးဆိုပါတယ်ဘူဂိုဟာရမ်စစ်သွေးကြွတွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုတရားဟောဆရာတွေကပြစ်တင်ရှုတ်ချတဲ့အပေါ်ဟန်တားမှာမဟုတ်ဘူးလို့သူကပြောပါတယ်ကိုရမ်ကျန်းစာကတင်ကြားပြသထားတဲ့အကြမ်းဖက်လမ်းစဉ်ကိုမွတ်စလင်တွေလိုက်နာလှုပ်ဆောင်ကြဖို့နိုင်ဂျီးရီးယားတရားဟောဆရာတွေကနှိုးဆော်ထားတယ်လို့သူကပြောပါတယ်။နိုင်ဂျီးရီးယားနဲ့အင်းနီဂျင်း၊နိုင်ဂျာ၊ကင်မရွန်းနဲ့ချော့နိုင်ငံတွေမှာဘူဂိုဟာရမ်အဖွဲ့ရဲ့6နှစ်ကြာအကြမ်းဖက်တိုက်ခိုက်မှုတွေကိုထင်ရှားတဲ့မွတ်စလင်တရားဟောဆရာတွေကပြစ်တင်ရှုတ်ချတာမဟုတ်ဘူးဆိုပြီးတော့ဝေဖန်သူတွေကပြောပါတယ်။
2015ကိုပါအမေရိကဖလားကိုအင်ရှင်ချီလီတင်းကအာဂျင်တီးနားကိုဖိုင်နယ်မှာအနိုင်ရပြီးတော့ပထမဆုံးအကြိမ်ပိုဆွဲသွားခဲ့ပါတယ်ချီလီနိုင်ငံမြို့တော်ဆန်တီယာဂိုမှာဒေသစံတော်ချိန်စနေနေ့ညနေကကစားကြတာမှာနှစ်သင်းစလုံးအကြိမ်နဲ့ရေကုန်ရေခမ်းကစားခဲ့ပြီးပွဲကလည်းအတော်လေးကိုအကြိမ်နဲ့ရှိခဲ့သလိုဂိုးသွင်းခွင့်တွေလည်းရခဲ့ပါတယ်ဒါပေမဲ့မိနစ်90မှာရောအချိန်ပိုမှာပါဘယ်သူမှဂိုးဝင်အောင်မသွင်းနိုင်ခဲ့တဲ့အတွက်ပယ်နယ်တီ၅လုံးစီကန်ကြတာမှာချီလီက၄ဂိုးတကိုးနဲ့အနိုင်ရပြီးတော့ကိုပါဖလားကိုပထမဆုံးအကြိမ်ဘူဆွဲသွားခဲ့တာပါဒါချီလီအတွက်တော့နိုင်ငံတကာပြိုင်ပွဲကိုပထမဆုံးအကြိမ်ဘူဆွဲတာလည်းဖြစ်ပါတယ်အာဂျင်တီးနားအတွက်ပထမဖဲနယ်တီကိုမက်ဆီဝင်အောင်သွင်းနိုင်ခဲ့ပြီးမဲ့အီဂွာရီနဲ့ဗနီဂီယာတို့မဝင်တဲ့အတွက်နောက်ဆုံးမှာချီလီက၄ဂိုးတကိုးနဲ့နိုင်သွားတာပါပြိုင်ပွဲရဲ့အကောင်းဆုံးဂိုးသမားစုကတော့ချီလီဂိုးသမားဘရာဗိုကရသွားပါတယ်ဘရာဇီးလ်ကကမ္ဘာကျော်ဘောလုံးသမားဖီလီနဲ့အာဂျင်တီးနားကမာရာဒိုနာတို့လည်းကိုပါအမေရိကဖလားကိုတစ်ခါမှမရဘူးပဲမက်ဆီအနေနဲ့ဒီဖလားကိုရဖို့အတွက်ဆိုရင်တော့နောက်၄နှစ်တခါထပ်ပြီးတော့ဆောင်ရအောင်မှာဖြစ်ပါတယ်ခင်ဗျာ
ကမ္ဘာရှေးဟောင်းအမွေနှစ်နေရာများစီးရင်ထဲမှာနောက်ထပ်နေရာ9နေရာကိုထပ်ထည့်ပြီးတက်မှတ်လိုက်တဲ့အကြောင်းဂျာမနီနိုင်ငံမှာအစည်းအဝေးလုပ်နေတဲ့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ရဲ့ကမ္ဘာအမွေနှစ်များဆိုင်ရာကော်မတီကစနေနေ့မှာကြေညာပါတယ်။အခုတက်မှတ်လိုက်တဲ့9နေရာထဲမှာ2နေရာကအီရန်နိုင်ငံမှာဖြစ်ပြီးတရုတ်၊စင်ကာပူ၊တောင်ကိုရီးယား၊မွန်ဂိုလီးယားနဲ့ပြင်သစ်နိုင်ငံတွေကနေရာတစ်နေရာစီပါဝင်ပါတယ်။ကမ္ဘာတဝန်းနိုင်ငံပေါင်း160ကျော်ကနေရာပေါင်း1000ကျော်ကိုကမ္ဘာအမွေနှစ်နေရာများစီးရင်ထဲမှာ UNESCO ကထည့်သွင်းတက်မှတ်ထားပြီးပါပြီ။အဲ့ဒီအထက်မှာမြန်မာနိုင်ငံကပြူရှေးဟောင်းမြို့တော်တွေလည်းပါဝင်ပြီး2014ခုနှစ်ဇွန်လကသတ်မှတ်ပေးခဲ့တာပါအိန္ဒိယကတာချ်မဟာအော်စတြေးလျက Great Barrier တန်တာကြောက်တန်းနဲ့အင်္ဂလန်က Stonehenge နေရာတွေဟာလည်းကမ္ဘာအမွေနှစ်နေရာများစီးနေမှာထည့်သွင်းသတ်မှတ်ခံထားရပါတယ်အခုကျွန်တော်တို့သတင်းကြေညာနေချိန်ဟာအမေရိကန်ပြည်ထောင်စုမှာဇူလိုင်လ4ရက်စနေနေ့မှာပဲရှိသေးပြီးဒီကနေ့အဖြစ်အမေရိကန်ပြည်ထောင်စုရဲ့239နှစ်မြောက်လွတ်လပ်ရေးနေ့အခါသမယဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ပေါင်း239နှစ်မှာဗြိတိသျှစီကနေလွတ်လပ်ရေးရခဲ့တဲ့အထိမ်းအမှတ်အခမ်းအနားတွေကိုအမေရိကန်ပြည်ထောင်စုတဝန်းဆင်နွှဲနေကြချိန်မှာပဲဒီကနေ့ကိုအခွင့်ကောင်းယူတိုက်ခိုက်ပွဲရှိတဲ့အကြမ်းဖက်သမားတွေရဲ့အန်ဒရယ်ကိုလည်းတာဝန်ရှိသူတွေကသတိပေးထားပါတယ်။သမ္မတဘရာကိုဘောင်မားကအမေရိကန်နိုင်ငံသားအားလုံးအတွက်ပျော်ရွှင်ပွဲလွတ်လပ်ရေးနေ့အခါသမယဖြစ်ပါစေကြောင်းသူ့ရဲ့သတင်းပတ်ဆင်မင်းကုန်းထဲမှာထည့်သွင်းဆုတောင်းပေးပါတယ်။ဒီကနေ့ဟာတိုက်တိုက်ဆိုင်ဆိုင်သမ္မတရဲ့သမီးအကြီးဖြစ်သူမာလီယာရဲ့18နှစ်မြောက်မွေးနေ့လည်းဖြစ်ပါတယ်ခင်ဗျာ။
ကိုချိုချိုသိန်းနဲ့ကိုရန်နိုင်တို့ကနိုင်ငံတကာသတင်းအစီအစဉ်ကိုတင်ဆက်သွားတာပါရှင်။မှားရွေးနေတဲ့မဲဆန္ဒရှင်စီးရင်တွေမှန်ကန်ရေးပြည်သူတွေကိုယ်တိုင်ပါဝင်လှုပ်ဆောင်ကြဖို့အတိုက်ခံခေါင်းဆောင်ဒေါက်ဆန်းစုကြည်ကမနေ့ကတိုက်တွန်းလိုက်ပါတယ်။ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့မဲဆန္ဒရှင်စီးရင်တွေကိုကြည့်ရမှာရာဂိုင်နှုန်းတစ်ဝက်ကျော်ကမှားရွေးနေကြောင်းစစ်စစ်တွေ့ရှိခဲ့ရတယ်လို့လည်းဒေါက်ဆန်းစုကြည်ကပြောပါတယ်။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ဟာမနေ့ကသူ့ရဲ့မဲဆန္ဒနယ်မြေဖြစ်တဲ့ကောင်မှုမြို့နယ်ကိုသွားရောက်ပြီးမဲဆန္ဒရှင်စီရင်တွေပြင်ဆင်ရေးနဲ့ပတ်သက်လို့လူထုဟောပြောပွဲမှာအခုလိုပြောသွားပါဗျ။ကိုယ့်
ရဲ့နိုင်ငံကိုဘယ်လိုစနစ်နဲ့အုပ်ချုပ်မလဲဆိုတာကို
送片的年嘛，我没把物件子给我提到那里。哎，咱们就越搞怪嘛，买对了嘛，不过业绩高嘞。买十年内我得的小家岁岁家吧，过那年八月了，八月那就阿龙八月了，没八月那就就八年人啊，从来没参与出去，没你办的，参与的，把这东西嘛就都不要来收了。买对单位没事的就，我把生意就安的，就回来没啥要过来做的，那买一八年的生意，哦，阿龙那嘛没参与，没得记录，没表办的，哎，你给啥都，给我录吧，白录别人来说，你起码录。
မဲဆန်နာရှင်တွေအနေနဲ့ကိုယ့်ရဲ့အမည်စင်းမှန်ကန်မှရွေးကောက်ပွဲကျင်းပတဲ့နေ့မှာမဲပေးနိုင်မှာပါ။ဒါကြောင့်အသက်18နှစ်ပြည့်တဲ့နိုင်ငံသားတိုင်းမဲပေးနိုင်ဖို့နဲ့မဲစင်းတွေမှန်ကန်ရေးကိုယ့်ရဲ့အမည်စင်းတွေကိုတေချာစီစစ်ကြဖို့ဒေါက်ဆန်းစုကြည်ကဆိုပါရစေ
။တကယ်မဲပေးနိုင်ရင်ရဖို့ဟာမဲဆန်တာရှင်စင်းရင်မှာကိုယ့်နာမည်ကမှန်မှန်ကန်ကန်ပါနဲ့။မှန်မှန်ကန်ကန်ပါနဲ့ဆိုအချက်လက်တွေတော်တော်များတယ်နမတိကကိုယ်နာမည်ပါအားနဲ့တောကြည့်လို့ရှိလို့ရှိရင်နာမည်မပါတဲ့လူတွေတော်တော်များပါတယ်
။ဒါအပြင်မဲဆန္ဒရှင်စင်းတွေထုတ်ပြန်ချက်တွေမှာရာဂိုင်နှုတ်တဝက်ကျော်မှားရင်နေတဲ့အတွက်ရွေးကောက်ပွဲမှာမဲစင်းတွေမှန်ကန်ရေးနဲ့ပတ်သက်လို့အခြေအနေတွေကိုစိုးရိမ်မကင်းဖြစ်မိကြောင်းဒေါက်ဆန်းစုကြည်ကပြောသွားပါတယ်ရှင်။ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။လာမယ့်ရွေးကောက်ပွဲမတိုင်ခင်မှာတနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ်လက်မှတ်ရေးထိုးနိုင်ရေးပြည်ထောင်စုဝန်ကြီးဦးအောင်မင်းကောင်းဆောင်နဲ့အစိုးရကိုယ်စားလှယ်အဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကအစင်းမြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့တို့ထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံဆွေးနွေးနေပါတယ်။အကြောင်းဆောင်ကို VOA မြန်မာပိုင်းသတင်းတောက်မတ်မေခါကပြောပြမှာပါရှင
်။ထိုင်းနိုင်ငံချင်းမိုင်မြို့မှာဒုတိယနေ့တွေ့ဆုံဆွေးနွေးပွဲအပြီးနှစ်ဖက်လုံးကခုလိုပြောဆိုလိုက်တာဖြစ်ပါတယ်ဒီကနေ့ဆွေးနွေးပွဲမှာအစိုးရဘက်ကအပြစ်ရစဲရေးမှာအကုန်လုံးပါဝင်ဖို့ခက်ခဲနေသေးကြောင်းခွဲခြားဆက်ဆံပြီးလှုပ်ဆောင်တာမဟုတ်ကြောင်းလက်မှတ်ထိုးဖို့တင်ပြထားတဲ့တိုင်းရင်းသား15ဘွဲ့မှာဝါနဲ့မိုင်းလာစတာတွေပါဝင်နေပေမဲ့ဒီအဖွဲ့နှစ်ဖွဲ့စလုံးကနိုင်ငံရေးဆွေးနွေးပွဲမှာသာပါဝင်ဖို့တရားဝင်ပြောဆိုထားတာရှိပါတယ်ဒါနဲ့ပတ်သက်ပြီးဦးလောင်မောင်ရွှေကအစိုးရရဲ့သဘောထားကိုခုလိုပြောဆိုလိုက်ပါတယ
် bilateral ထိုးထားတဲ့14ဘွဲ့ရှိတယ်သူတို့ဟာပြည်အောင်စုအဆင့်ကိုပြည်내ဆင့်နေမှာလည်းထူထောင်တာတွေလည်းရှိတယ်။နှစ်ဆက်လည်းဆွေးနွေးမှုတွေရှိတယ်။ဒါကြောင့်မလို့ဒီ15ဘွဲ့နဲ့အရင်ဆုံးကျွန်တော်တို့ NCA ထိုးပြီးတော့ဆက်ပြီးတော့ကျွန်တော်တို့တွားဖို့ပါမယ်။ဒါနဲ့အဖွဲ့တွေကတော့ပြစ်ပယ်တာမဟုတ်ပါဘူး။ခွဲရတာလည်းမဟုတ်ပါဘူး။ဒီဟာနဲ့လည်းအရင်တွားနိုင်ဖို့ဆိုတော့ရှင်းပြတာကို Senior Delegation ဘက်ကလည်းကြိုးစားတာကိုသူတို့အနေနဲ့ဆက်ပြောဆွေးနွေးမှာပါ
။အစိုးရဘက်ကဒီလိုတင်ပြတာနဲ့ပတ်သက်ပြီးတိုင်းရင်းသားတွေဘက်ကတော့အားလုံးပါဝင်ရေးမှုကိုသာဆက်လက်ကင်ထားဆဲရှိတယ်လို့တိုင်းရင်းသားတွေဘက်ကဒါစလိုင်းလံမုံစာကောင်ကအခုလိုပြောဆိုလိုက်ပါတယ
်အားလုံးပါဝင်ရေးမှုရဆက်ချင်းမတော်နိုင်သေးဘူးဆိုရင်တော့လက်မှတ်မထူးသေးတဲ့ဖွဲ့တွေကိုစီရီကလုံးဝဖိအားမပေးရဘူးဆိုတဲ့အမှတ်ခံချက်လိုဟာမျိုးပြီးတော့နိုင်ငံရေးဆွေးနွေးပွဲစတင်ခြင်းပါအတဲ့ခါသူတို့တာကူပါရမယ်ဆိုတဲ့အမှတ်ခံချက်လိုဟာမျိုးပြီးလို့ရှိရင်ကြာကာလထဲမှာလည်းပဲတခြားတိုင်းရင်းသားဖွဲ့စီအားလုံးနဲ့တန်းတူတဲ့ကူညီပေးရမယ်ဆိုတဲ့ဟာမျိုးသူတို့ဖက်ကအားမျိုးမကန်ချက်ပေးနိုင်တယ်ဆိုရင်ကျွန်တော်တို့အနေနဲ့နီလန်ဆရာရတာပူလွေမှာဖြစ်တယ်သူတို့ဖက်ကနီလန်ဆရာပွေနေတဲ့နီလန်တွေတည်းရှိသေးတယ်လို့ကျွန်တော်တို့ဖက်မှာလည်းနီလန်ဆရာနိုင်တဲ့နီလန်ကရှိပါသေးတယ်အဲဒီအတွက်ကြောင့်ကျွန်တော်မြန်မာတော့ New Chain Fishing NCA Fishing ကတကယ်ဖြစ်ကိုဖြစ်နိုင်တယ်လို့ကျွန်တော်အဲ့လိုပြောမှာ
တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ Lockheed လာထိပ်တီးညီလာခံကပြန်လည်ပြင်ဆင်ခဲ့တဲ့တနိုင်ငံလုံးပစ်ခတ်ရစဲရေးစာချုပ်မူကြမ်းပါအချက်ဆက်နှက်ချက်နဲ့ပတ်သက်ပြီးအစိုးရနဲ့မနေ့ကချင်းမိုင်မှာကြိုတင်ညှိနှိုင်းကြတာမှာအလုံးပါဝင်ရေးအပြင်နှစ်ဖက်ထိပ်တီးခေါင်းဆောင်တွေလက်မှတ်ထိုးရေးနဲ့နိုင်ငံတကာအဖွဲ့တွေပါဝင်ရေးစတဲ့အချက်တွေကိုပါဆွေးနွေးခဲ့ပါတယ်တိုင်းရင်းသားတွေဘက်ကနှစ်ဖက်ထိပ်တီးခေါင်းဆောင်တွေလက်မှတ်ထိုးရေးမှာကာကွယ်ရေးဦးစီးချုပ်နိုင်ငံတော်သမ္မတနဲ့လွှတ်တော်ခေါင်းဆောင်တွေပါဝင်လက်မှတ်ထိုးဖို့တင်ပြထားပါတယ်ဒီအပိုင်းတွေကိုဇူလိုင်လထဲမှာတရားဝင်ဆွေးနွေးပွဲတွေကျင်းပပြီးဆွေးနွေးသွားမှာဖြစ်ပါတယ်နှစ်ရက်တာဆွေးနွေးမှုအပြီးမှာနှစ်ဖက်စလုံးကဆက်လက်ဆွေးနွေးဖို့သဘောတူခဲ့တာကြောင့်ဆွေးနွေးပွဲတွေဆက်လက်လှုပ်ဆောင်တော့မှာဖြစ်ပါတယ်
VOA သတင်းတော်မမေခါပါရှင်ခုနှစ်ကြိမ်မြောက် FIFA အမျိုးသမီးကမ္ဘာဖလားဖိုင်နယ်ကိုဂျပန်နဲ့အမေရိကန်အသင်းတို့ကနေဒါနိုင်ငံဗန်ကူးဗားမြို့မှာဒီကနေ့ဘောလူကြတော့မှာပါဒီပွဲအတွက်အသင်းနှစ်သင်းရဲ့ပြင်ဆင်နေတဲ့အခြေအနေနဲ့ပွဲကြိုသုံးသက်ချက်ကိုတော့ကိုရန်နိုင်ကစူးစီးတင်ပြမှာပါရှင
်ဟုတ်ကဲ့ပါ2015အမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာတော့လက်ရှိကမ္ဘာချန်ပီယံဂျပန်နဲ့အိုလံပစ်ချန်ပီယံအမေရိကန်အသင်းတို့ဘောလူကြမှာပါဒီနှစ်သင်းဟာ2017ကမ္ဘာဖလားဖိုင်နယ်မှာလည်းတွေ့ခဲ့ကြပြီးတော့အဲဒီတော့ကဂျပန်ကနိုင်ပြီးတော့ကမ္ဘာချန်ပီယံဖြစ်ခဲ့တာပါအဲ့ဒီရှုံးကအခုချိန်ထိနာကျင်နေတော့ပဲလို့ American Tyson မှု AB Wambach ကပြောပါတယ်
Spend a constant reminder since July 17th rather အဲ့ဒီ2011ဇူလိုင်18ရက်နေ့ရှုံးလိုက်တဲ့နေ့ကလေးကကျမတို့ကြားထဲမှာဓာကြီးကအမြဲတမ်းရှိနေပြီးတော့အပြင်းထန်လေ့ကျင့်အောင်တွန်းအားပေးပါတယ်။အဲ့ဒီခါတိတဲ့အရှုံးကအခုချိန်ထိရှိနေတော့မှာပဲ
။ဒါပြင် everyone ဘက်ကသူ့အနေနဲ့ကမ္ဘာဖလားကိုပဲပိုဆွဲကျင်တယ်လို့ပြောပါတယ်။ဂျပန်အသင်းကလည်းလန်ဒန်အိုလံပစ်မှာရှုံးထားတဲ့အရှုံးကသူတို့ကိုဒီပွဲမှာအနိုင်ရအောင်တွန်းအားပေးနေတယ်လို့ပြောလိုက်ပါတယ်။ဒီနှစ်သင်းရဲ့လက်ရှိအနေအထားပေါ်မှာအကစားဆောင်ဝါရှင်ကိုဇော်မျိုးတန့်သုံးသက်တာကတော့
အမေရိကန်မှာအသာကြည့်ကြတာကတော့ရင်းသေးကစားရေးနေရာမှာကျွမ်းကျင်တယ်။ဘောလုံးထင်းထင်းကောင်းတယ်၊တူးတင်းကျွမ်းကျင်ပြီးအမေရိကန်ကတားတယ်ကွာ။ဂျပန်ကကျတော့ဘောလုံးစားရမှာတူးတင်းကျွမ်းကျင်ပြီးတော့အမေရိကန်လည်းမကောင်းဘူးလေ။သင်လိုက်စီးပြီးသားကြတော့ကောပူကောင်းတယ်ဒီလိုတဲ့စဉ်းစားရတော့
ဆိုတော့ဒီပွဲနဲ့ပတ်သက်ပြီးတော့အားသာဆောင်မရှင်ကိုဇော်မျိုးသားကဘယ်လိုခံမှန်းပါသလဲ
ဂျပန်ထက်ပါလို့ရှိရင်ကျွန်တော်တော့အမေရိကန်ကိုပူကြတယ်အမေရိကန်မှာကလိုအပ်လို့ရှိရင်ပနီရာပြင်းရည်ကနေနဲ့ဘောလုံးမလေးပါတယ်တော့တူပါကောင်းတဲ့ဘောလုံးမလေးပါတယ်ပေါ့နော်ဆိုတော့ဂျပန်ကတော့ဟိုလုံးထင်တာကပြီးတယ်နောက်အမေရိကန်ရဲ့ကစားကိုကျွန်တော်ပူပြီးကြတယ်ဂျပန်ကပြီးတဲ့နေ့ကလို့မာမာထိုင်တယ်တော့တင်းနေကစားနေတာလေးသိပြီးတော့ဆိုတော့ကျွန်တော်ကတော့အမေရိကန်နဲ့နိုင်သွားလိမ့်မယ်လို့အဲ့ဒီကိုသိနေပြီပါအ
မေရိကန်အသင်းဟာ1991နဲ့99မှာကမ္ဘာဖလားကိုနှစ်ကြိမ်ဘူဆွဲထားပြီးတော့ကမ္ဘာချန်ပီယံဂျပန်အသင်းကတော့2011မှာတစ်ကြိမ်ဘူဆွဲထားတာပါဆိုတော့ဂျပန်အသင်းကကမ္ဘာချန်ပီယံဘွဲကိုဆက်ထိန်ပြီးအိုလံပစ်တုန်းကရှုံးချွေးကိုဆက်သွားမလားအမေရိကန်ကပဲ2011ကရှုံးချွေးကိုခြေဖြတ်ပြီးတော့ကမ္ဘာဖလားကို3ကြိမ်မြောက်ဘူဆွဲသွားမလားဆိုတာကတော့မြန်မာစံတော်ချိန်တနင်္လာနေ့မနက် 9:00 ခွဲမှာစောင့်ကြည့်ရမှာဖြစ်ပါတယ်ဗျာ
ကိုရနိုင်ပါရှင်ကနေဒါနိုင်ငံမှာကနေဒါနိုင်ငံအက်ဒမွန်တန်မြို့မှာမနေ့ကကစားတဲ့တတိယနေရာလူပွဲမှာတော့အင်္ဂလန်အသင်းကဂျာမနီကိုအချိန်ပိုမှာတကောကိုမရှိနဲ့အနိုင်ရသွားပြီးတော့တတိယနေရာကိုရသွားပါတယ်ရှင်အခုတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်နားဆင်ဖို့အချိန်ရောက်ပါပြီရခိုင်ပြည်နယ်ကိုအင်္ဂလိပ်သိမ်းပိုက်စင်ကလူဦးရေနည်းလွတ်တဲ့အတွက်ဘင်္ဂါလီတွေဝင်လာအောင်အားပေးခဲ့ပါတယ်အဲ့ဒီအချိန်ကစခဲ့တဲ့လူဝင်မှုပြဿနာကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေဖြေရှင်းဖို့ခက်ခဲနေပုံကိုဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကအခုလိုသုံးသက်တင်ပြမှာပါရှင
်ဘင်္ဂါလီရိုဟင်ဂျာနဲ့ဘင်္ဂလားဒေ့ရှ်ပြည်သားတွေပါဝင်တဲ့လှေစီးပြေးသတင်းနဲ့နေစာပြစ်ခတ်မှုသတင်းကြောင့်မြန်မာဘင်္ဂလားဒေ့ရှ်လူဝင်မှုပြဿနာကိုအာရုံစိုက်လာကြပြန်ပါတယ်ဒီပေါ်ပြားစွာတအုံနှွေးနှွေးဖြစ်လာခဲ့တဲ့လူမှုပြဿနာဟာပေါက်ကွဲတဲ့အခါမှာကမ္ဘာသတင်းဖြစ်သွားပါတယ်။အမေရိကန်အစိုးရအထူးအာရုံစိုက်တဲ့ကိစ္စဖြစ်လာပါတယ်။လှေစီးပြင်းမှုနဲ့လူအခွင့်အရေးစော်အုပ်မှုတွေများလာတဲ့အတွက်ဘင်္ဂါလီရိုဟင်ဂျာကိစ္စဟာဒေသဆိုင်ရာနဲ့အပြည်ပြည်ဆိုင်ရာပြဿနာအသွင်ဆောင်လာပြီးသက်ဆိုင်ရာအစိုးရတွေအရေးယူဆောင်ရွက်ရမယ်ကိစ္စတစ်ခုလို့ဖြစ်လာပါတယ်။ရခိုင်ပြည်ကမွတ်စလင်ဘာသာဝင်တွေရောက်ရှိလာပုံကိုအထောက်အထားနဲ့ရေးသားထားတဲ့သုတေသနစာရမ်းနှဆောင်ရှိပါတယ်။ဂျပန်ပြည်ကန္တာတက္ကသိုလ်ကပမောက္ခဒေါက်တာအေဂျန်ပြုစုပြီး2005ကထုတ်ဝေတဲ့စာရမ်းနဲ့မြန်မာနိုင်ငံတမိုင်းသုတေသနဦးစီးဌာနညွှန်ကြားရေးဘူးဦးမြင့်သိန်းရေးသားပြီး2009ကထုတ်ဝေတဲ့စာရမ်းဖြစ်ပါတယ်။အင်္ဂလိပ်လိုရေးတဲ့ကိုအေဂျန်စာရမ်းကိုလူသိများပေမယ့်ဦးမြင့်သိန်းရဲ့စာရမ်းကိုတော့နိုင်ငံခြားမှလူသိနည်းနေပုံရပါတယ်။စာရမ်းနှစ်ခုစလုံးမှာ15ရာစုမြောက်ဦးခေတ်ကစပြီးမွတ်စလင်တွေရခိုင်ပြည်ကိုဝင်လာပုံကိုဖော်ပြပါတယ
်။ရခိုင်ပြည်နယ်မှာမွတ်စလင်အုပ်စု၄စုရှိတယ်လို့ဒေါက်တာအေးချန်းကဆိုပါတယ်။မြောက်ဦးခေတ်ကဝင်လာတဲ့မြောက်ဦးမွတ်စလင်စစ်မှုထမ်းအနွယ်ဝင်ဖြစ်တဲ့ကမန်မွတ်စလင်မြေဒူးမွတ်စလင်နဲ့ကိုလိုနီခေတ်မှာဝင်လာတဲ့ဘင်္ဂလီဖြစ်ပါတယ်တဲ့။ဗမာပြည်နဲ့အင်္ဂလိပ်ကသာရခိုင်ကိုမသိမ်းပိုက်ခဲ့ဘူးဆိုရင်ဘင်္ဂလီမွတ်စလင်ဝင်ရောက်တဲ့ကိစ္စဟာတမျိုးတမီဖြစ်သွားနိုင်ပါတယ်။ဗမာမင်းကြီးဆိုတဲ့အနှစ်40ကာလ1984-1824မှာဖိနှိပ်ညှဉ်းပန်းတဲ့အတွက်ရခိုင်တိုင်းရင်းသားအများအပြားစစ်တကောင်းနယ်မှာခိုးလုံမာတယ်။1996တနှစ်ထဲမှာတင်ရခိုင်3000ခွဲစစ်တကောင်းမှာခိုးလုံကြောင်းအင်္ဂလိပ်ကုမ္ပဏီတခုကမှတ်တမ်းတင်ထားပါတယ်။1824မှာအင်္ဂလိပ်သိမ်းပိုက်တော့ရခိုင်ဒေသမှာလူဦးရေနယ်လွန်တဲ့အတွက်စစ်တကောင်းနယ်သားတွေဝင်လာအောင်အားပေးပါတယ
်။1930ရောက်တော့စစ်တွေခရိုင်မှာတင်စစ်တကောင်းနယ်သားနပိနီဝါရှိနေပါပြီဂျပန်ကမှအိန္ဒိယကိုအင်္ဂလိပ်ဆုတ်ခွာတဲ့အခါရခိုင်ဘင်္ဂါလီအထီးရုံဖြစ်ပါတယ်1946မှာရသေးတောင်ဘူးဒီတောင်မောင်တောကိုပါကစ္စတန်နိုင်ငံနဲ့ထည့်ဖို့ကြိုးစားတာမအောင်မြင်တဲ့အခါမှာမူဂျာဟစ်ဆိုတဲ့ဘင်္ဂါလီလက်နက်ကိုင်လှုပ်ရှားမှုပေါ်ပေါက်လာပါတယ်ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးတိုက်ပွဲမှာရခိုင်ဘင်္ဂါလီကပါကစ္စတန်ကိုထောက်ခံတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံသစ်နဲ့အစီအမပြေဖြစ်ရတယ်လို့ပမောက္ခအေဂျင့်ကဆိုပါတယ်ဘ င်္ဂလားဒေ့ရှ်ရဲ့နိုင်ငံရေးအခြေခံဟာဘာသာရေးမဟုတ်ဘဲအမျိုးသားရေးဖြစ်ပါတယ်။1983မှာမဆာလာစေအစိုးရကအခြေခံဥပဒေသစ်ရေးဆွဲတုန်းပြည်သူ့ဆန္ဒယူတဲ့အခါမှာရိုဟင်ဂျာပင်ဂလီကတိကျပြည်နယ်တောင်းဆိုကြောင်းသိရပါတယ်
။ဒါကြောင့်မို့ရိုဟင်ဂျာကိုမဆာလာစေအစိုးရမယုံသင်္ကာဖြစ်သွားပုံရပါတယ်။မဆာလာခင်မှာပင်ဂလီရိုဟင်ဂျာတွေတိမ့်ချပြီးဘင်္ဂလားဒေ့ရှ်မှာခိုလုံတဲ့အကြောင်းကိုစာအုပ်စာရန်အများအပြားရေးကြပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့ policy စာရန်ဟာ2014မတ်လ31ရက်နေ့ကမှထွက်လာပါတယ်။ဒုက္ခသည်စခန်းနှစ်ခုမှာမြန်မာပြည်သား3000ကျော်သာရှိပေမဲ့စစ်ရင်မလုပ်ရသေးသူက3သိန်းနဲ့5သိန်းကြားမှာရှိတယ်လို့ဆိုပါတယ်။ဒီလူတွေကိုစစ်ရင်လုပ်ပြီးမြန်မာနဲ့အခြားနိုင်ငံမှာနေရာချထားဖို့ရည်ရွယ်ပါတယ်။နိုင်ငံသားအဖြစ်လက်ခံဖို့စိတ်မကူပါဘူး။လူမှုရေးအကူအညီပေးဖို့သာရည်ရွယ်ပါတယ်။မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်တစ်လျှောက်လုံးတန်ဆူးကျိုးတတိုင်းတီဆောက်ပြီးနတ်မြစ်ကမ်းမှာကင်းဆောက်နိုင်အောင်စီစဉ်ဖို့ policy စာရန်မှာဖော်ပြပါတယ်
။ဒီ policy ကိုအကောင့်ထဲပေါ်နိုင်မှုအတွက်ဘင်္ဂလားဒေ့ရှ်အစိုးရကနိုင်ငံခြားရန်ပုံငွေနဲ့အကူအညီရှာနေပါတယ်။အခုလိုစီရင်လုပ်ဖို့စီစဉ်တာဟာပြန်ပို့ဖို့အတွက်ပြင်ဆင်တာဖြစ်နိုင်တယ်လို့မြင်သူတွေရှိပေမဲ့ရှေ့ရေးအမှန်ခံချက်မရှိဘဲမိမိဆန္ဒအလျောက်ပြန်သူရှိမှာမဟုတ်ပါဘူး။ဘင်္ဂလားဒေ့ရှ်တောင်ပိုင်းသားနဲ့ဘင်္ဂါလီရိုဟင်ဂျာဟာလူမျိုးရောဘာသာစကားရောကွဲပြားခြားနှားမှုမရှိသလောက်မို့နိုင်ငံသားမဖြစ်ပြီးနဲ့ဘင်္ဂလားဒေ့ရှ်လူအဖွဲ့အစည်းမှဝင်ဆက်နေကြပါတယ်။ရခိုင်ပြည်နယ်မှာတိတ်ကိုခံရတာကြောင့်မွတ်စလင်တွေထွက်ပြေးလာတာလို့ဘင်္ဂလားဒေ့ရှ်အစိုးရကယုံကြည်တဲ့အတွက်ဒီပြဿနာကိုကုလသမဂ္ဂ OIC အစ္စလာမ်အဖွဲ့နဲ့အခြားအပြည်ဆိုင်ရာအဖွဲ့အစည်းတွေမှတင်ပြရမယ်လို့ policy စာတမ်းမှာဖော်ပြပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလုံးဝမတွေ့ရပါဘူး။ရခိုင်မင်္ဂလီကိစ္စကိုဒေတာဆိုင်ရာနဲ့အပြည်ပြည်ဆိုင်ရာပြဿနာဖြစ်လာအောင်လုပ်ပြီးဗမာအစိုးရကိုပြားပေးဖို့ဘင်္ဂလားဒေ့ရှ်ကရည်ရွယ်ပါတယ်။ဘင်္ဂလားဒေ့ရှ်ရိုဟင်ဂျာတွေရောက်သွားတဲ့နိုင်ငံတွေကလည်းရခိုင်ဘင်္ဂလားပြဿနာကိုအပြည်ပြည်ဆိုင်ရာကိစ္စအဖြစ်စိတ်ဝင်စားလာကြတာမို့ပြိနှိမ်မှုကြောင့်နာမည်ပြတ်ထားတဲ့ဗမာအစိုးရဘက်ကရပ်တည်မဲ့သူနေနေပါတယ်ခင်ဗျာ။
အခုဆက်လက်ပြီးတော့တနင်္ဂနွေနေ့နဲ့တိုင်းထုံးလင်းနေတဲ့ American Indian အသုံးနှုန်းသင်ကန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင
်ဒီသတင်းပါ English American Saganda မှာ BUCK Buckle Chicken Idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း The buck stops here
ကိုတင်ပြပေးမှာဖြစ်ပါတယ်ဆာလုံးပေါင်းက THE the BUCK the bucka the mimbio STOPS stops ကရတာ HERE here ကဒီနေရာမှာဆိုတော့စကားဖုန်းရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့တမင်ပြိုကဒီနေရာမှာရတာပေါ့ဒီနေရာမှာနည်းနည်းရှင်းပြလို့ဒါကတော့ the bucka buckhorn ဆိုတဲ့တမင်ပြိုရဲ့ဥကြိုဓနှောက်နဲ့လှုပ်ထားတဲ့ဓမြောင်ကိုရင်ညွှန်းတာဖြစ်တာမို့စကားထုံရဲ့ဓာတ်ရိုက်ဒီပဲကတော့တမင်ပြိုဥကြိုတနှောက်နဲ့လှုပ်ထားတဲ့ဓမြောင်ဟာဒီနေရာမှာပဲရက်တာဖြစ်ပါတယ်ဒီအသုံးဆင်းသက်လာတာကတော့ American Cowboy ခစ်ကဖဲဝိုင်းတွေကဖြစ်ပါတယ်အဲ့ဒီခစ်ကဖဲဝိုင်းတွေမှာဒိုင်လူကြီးလှုပ်တဲ့လူဟာဘယ်သူဖြစ်တယ်ဆိုတာကိုအတိအကျသိကြစေဖို့ဒိုင်လူကြီးလှုပ်တဲ့လူရှေ့မှာအဲ့ဒီ Buck လို့အတော်ကရင်ညွှန်းပြောထားတဲ့တမင်ကြိုတနှောက်နဲ့လှုပ်ထားတဲ့ဓမြောင်ကိုချထားတာဖြစ်ပါတယ်ဆလိုတာကတော့ဖဲပိုင်းမှာအဆုံးဖြတ်ပေးရမှာတာဝန်အရှိဆုံးကဒိုင်လူကြီးဖြစ်တဲ့အတွက်ကြောင့်နောက်ဆုံးတာဝန်ခံမဲ့လူဟာအဲ့ဒီဒိုင်လူကြီးဖြစ်တဲ့ဆိုတာပါပဲ idiom ဆိုတဲ့ device တွေကတာဝန်အလုံးဟာငါမှရှိတယ်ငါတာဝန်တွေဖြစ်တယ်ဆိုတာကိုရဲရဲဝင့်ဝင့်ယူရဲဖို့ခေါင်းဆောင်ပိသစေတဲ့ဝိသေသအင်္ဂါရတစ်ခုကိုဆလိုတာဖြစ်ပါတယ်ဒီအသုံးကို American ပြည်ထောင်စုရဲ့33ဦးမြောက်သမ္မတဖြစ်တဲ့ Harry Truman ကသူရဲ့အင်ဗျူဒေါ်ရှိစပွဲပေါ်မှာ the buck stops here ဆိုတဲ့စာရန်ကပီထိုးထားတဲ့တစ်သားဆိုင်ပုတ်ကိုထောင်ထားတာဖြစ်ပါတယ်။သူရဲ့ယူဆချက်ကတော့နိုင်ငံမှာဖြစ်ပျက်သမျှအလုံးဟာအဆုံးမှာသူ့မှာတာဝန်ရှိတယ်ဆိုတဲ့သဘောဖြစ်ပါတယ်။သမ္မတ Harry Truman 1952ခုနှစ်ဒီဇင်ဘာလ19ရက်နေ့ကအမျိုးသားစစ်တပ်ကတူမှပြောကြားသွားတဲ့မိကွန်းကနေကောက်နှုတ်ပြီး George Crow ပေးတဲ့ဥမာမှာလေ့လာကြည့်ကြရအောင်ပါ။
When the decision is up before you and on my desk, I have a motto that says, "The buck stops here." The decision has to be made.
ဆုံးဖြတ်ချက်ချရမယ့်ကိစ္စကျွန်တော်စပွဲပေါ်ရောက်ပြီဆိုရင် ကျွန်တော်မှာဆောင်ဖို့ရှိပါတယ်အဲ့ဒါကတော့ကျွန်တော်မှာတာဝန်အရှိဆုံးဖြစ်တယ်ဒါကြောင့်ဆုံးဖြတ်ချက်ကိုမဖြစ်မနေချရမှာဖြစ်တယ်လို့အဓိပ္ပာယ်ရပါတယ်ဂျော့ဂျ်ရိုးပြီးတဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ When the decision is up before you and on my desk I have a motto that says the buck stops hereThe decision has to be made.
Sele tin pya pi ma ga ro.
Pass the buck.
Phi ba de. Di thong ye sa lung maung ga PASS pass ga naw ti yak ko kan pi lai da. Tchi the BUCK the buck ga so so ga shin pya ga de. Tamin pyo u jo de nau shi de de myang so ro. Zakzu thong ye dai yai de be ga ro. Ai de myang ko naw ti yak ko kan pi lai da phi ba de.စောစောကthe buck stops here ဆိုတဲ့ idiom အသုံးနဲ့ဆက်ဆက်နေတယ်လို့ဆိုရမှာပါ။ကောက်ဘွေတွေခက်ကဖဲဝိုင်းတွေမှာဒိုင်လုတ်တဲ့လူရှိ buckhorn knife ဆိုတဲ့တမင်ပြိုဥကြိုတနောက်နဲ့လှုပ်ထားတဲ့ဓမြောင်ကိုရှေ့မှာခြားထားတဲ့ဓလိရှိခဲ့တဲ့အတိုင်းအလှည့်ကြဒိုင်လုတ်ရမယ့်နေရာမှာဒိုင်လုတ်လိုစိတ်မရှိသူကသူ့ရှေ့မှာလာချထားတဲ့ဓမြောင်ကိုနောက်တူရှေ့ကိုရွှေ့ပြီးလွှဲပြောင်းပေးလိုက်တာဖြစ်ပါတယ်။တနည်းအားဖြင့်တော့ဒီဒိုင်တာဝင်ကိုသူမယူလို့ဘူးလို့အသိပေးလိုက်တာပေါ့ဒီတော့ရေတော်ဝိုက်တဲ့ idiom အသေးပေကတော့တာဝင်မခံဘဲနောက်တစ်ယောက်ကိုတာဝင်လွှဲချလိုက်တာနောက်တစ်ဦးကိုတာဝင်ယူစေတာတာဝင်ယူခိုင်းလိုက်တာဖြစ်ပါတယ်ဒီတော့ရေ idiom ကိုလေသမ္မတ Harry Truman က1953ခုဇန်နဝါရီလကအမေရိကန်နိုင်ငံသားတွေကိုသူ့ရဲ့ရာထူးတာဝင်တက်တန်းကုန်လို့နှုတ်ဆက်စကားပြောကြရမှာဘယ်လိုထည့်သွင်းပြောကြားခဲ့တယ်ဆိုတာကိုဂျော့ဂျ်ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The president whoever he is has to decide he can't pass the buck to anybody
သမ္မတဖြစ်ထမ်းဆောင်တဲ့သူဟာဘယ်သူပဲဖြစ်စီအဆုံးဖြတ်ပေးရမှာဖြစ်ပါလေဘယ်သူကိုမှဒီတာဝန်ကိုသူ့အနေနဲ့လွှဲမပေးနိုင်ပါဘူးလို့ဒီပေရပါလေဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ The presidentWhoever he is has to decide. He can't pass the buck to anybody.
ခုနောက်ဆုံးတင်ပြပေးမှာကတော့
Make a fast buck.
ဖြစ်ပါတယ်။စလုံးပေါင်းက MAKE make ကလှုပ်တာရှာတာ A ကတခု FAST fast ကမြန်မြန် BUCK buck ကဒီနေရာမှာစောစောကရှင်းပြခဲ့တဲ့ idiom အသုံးနှစ်ခုဖြစ်တဲ့ buck ဟောင်းနဲ့မတူပဲဒီနေရာမှာ BUCK ဘက်ကငွေသားကိုဆိုလိုတာဖြစ်ပါတယ်။စကစထုံရဲ့ဓာတ်ရိုက်အသေးပဲကတော့ငွေသားမြန်မြန်ရအောင်ရှာတာပေါ့။ဒီနေရာမှာ FAST fast အစားအသေးပဲတူတဲ့ QUICK quick ကိုအစားချိုးပြီး make a quick buck လို့လည်းပြောလို့ရပါတယ်။ idiom ဆိုတဲ့တော့ဗိုက်အသေးပဲကတော့ကျမတို့မြန်မာမှာအနီးကဆုံးပြောရရင်တော့ငွေကိုလွယ်လွယ်နဲ့ရှာတာဖြစ်ပါတယ်။တနည်းတော့မပင်မပန်းပဲအချိန်တိုးတိုးအတွင်းမှာအမြတ်မြင့်မြတ်ကလေးရလိုက်တာဖြစ်ပါလေဒီသုံးနှစ်ပတ်သက်ပြီးဂျော့ဂျ်ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The car salesman made a fast buck by selling the used car to that old guy
အဲ့ဒီကားပွဲစားကကားဟောင်းကိုအဲ့ဒီအဖိုးကြီးကိုရောင်းလိုက်တာခဏလေးနဲ့ငွေမြင့်မြတ်ကလေးရသွားတယ်လीလို့ဒီပေရပါတယ်ဂျော့ဂျ်ကိုပြတဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
The car salesman made a fast buck by selling the used car to that old guy. The buck stops here. Pass the buck. Make a fast buck.
တို့ဖြစ်ကြပါလေ။နောက်တဲ့င်းပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
တနင်္ဂနွေနေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင
် VOE မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6:00နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းဒိုမီတာ24 kilohertz 11139လိုင်းဒိုမီတာ32 kilohertz 9325လိုင်းဒိုမီတာ49 kilohertz 9433တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်လိုင်းလက်မီတာ190 kilohertz 1595ကနေလည်းတိုးချက်ထုတ်လွှင့်သွားမှာပါVOE မြန်မာပိုင်းကအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မကြာခင်မှာတော့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုတင်ဆက်မှာပါ။ကျမတို့ VOE မြန်မာပိုင်းကရုပ်တံအစီအစဉ်တွေကိုလည်းနေ့စဉ်မြန်မာစံတော်ချိန်ညနေ9:00နာရီကနေ9:00နာရီခွဲထိ Asia Set 7 Jodu ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။စနေနေ့တနင်္ဂနွေနေ့မှာတော့ TV Magazine အစီအစဉ်ကိုတင်ဆက်နေပါတယ်ရှင်။အခုတော့ကိုသားညိုဦးတင်ဆက်နေတဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။အတိုက်အခံဒီမိုကရေစီလှုပ်ရှားသူတွေနဲ့တိုင်းရင်းသားအင်အားစုတွေရဲ့ဖွဲ့စည်းပုံပြင်ဆင်ရေးလိုလားချက်ဟာအခုလွတ်တော်ဆွေးနွေးပွဲတွေမှာတော့ဖြစ်နိုင်ချေအားနည်းသွားပြီလို့သုံးသပ်ကြပါတယ်။ဒါပေမဲ့လည်းဖွဲ့စည်းပုံပြင်ဆင်ရေးအတွက်အခြားနည်းလမ်းဖြစ်နိုင်ချေတွေကတော့ရှိသေးတယ်လို့ဆိုပါတယ်။အခုတိုက်ရိုက်လေးလိုက်ဆွေးနွေးပွဲမှာတော့ဖွဲ့စည်းပုံပြင်ဆင်ရေးအခြားဖြစ်နိုင်ခြေတွေကိုသုံးသပ်ထားပါတယ်။ NLD ကရှင်းနေကြီးဥကိုနီနဲ့ SNDP ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကဥဆောင်ဆွေးနွေးသုံးသပ်ထားပါတယ်ရှင်။ထုတ်လုပ်သူမတ်စုမွန်းနဲ့အတူကိုသားညုံဦးကတင်ဆက်ထားပါတယ
်။မင်္ဂလာပါခင်ဗျာ။စနေညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါတယ်။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးကိစ္စဖြစ်ပါတယ်။ဒါပေမဲ့လည်းဖွဲ့စည်းပုံပြင်ဆင်ရေးတည်းဒီတလောကပဲဒီလွတ်တော်ထဲမှာလက်ရှိလဲဆွေးနွေးနေကြတော့ဆဲရှိပါတယ်ဒါပေမဲ့လွတ်တော်ထဲမှာတော့ဒီတိုက်ခန့်တမှုစီအင်အားစုတွေအဓိကလိုလားနေတဲ့အချက်တွေကဒီတကယ်တမ်းဖွဲ့စည်းပုံပြင်ရေးအတွက်လုံလောက်တဲ့မဲဆန္ဒမရဘဲနဲ့လွတ်တော်ထဲမှာအရင်းနှီးခဲ့ပါတယ်အဲ့တော့လွတ်တော်ထဲမှာဒီဖွဲ့စည်းပုံအခြေခံဥပဒေနောက်ထပ်ပြင်ဆင်နိုင်ရေးအလားအလာဘယ်လောက်ထိရှိနိုင်အောင်မလဲလွတ်တော်ပြင်တခြားနည်းလမ်းတွေရောရှိနိုင်အောင်မလားဒီအကြောင်းကိုကျွန်တော်သုံးသပ်ဆွေးနွေးมาဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီ SNDP ကြားပြူပါတီရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီရဲ့ဒီပြည်သူ့တော်ကူစလေဦးရထွန်းဖြစ်ပါတယ်နောက်တူကတော့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဖြစ်ပါတယ်ဒါရှင်းနေဦးကိုနီဖြစ်ပါတယ်ရှင်းနေဦးကိုနီကဆိုရင်ဒီမျိုးသားဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်တဲကြွားနဲ့ဦးဆောင်လှှရှားနေသူတူလည်းဖြစ်ပါတယ်ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကြံ့ခိုင်ရေးပါတီကတူဦးကိုကျွန်တော်တို့ခေါ်ဖို့ကြိုးစားသေးပါတယ်ဒါပေမဲ့ဖုန်းတွေခေါ်လို့မရခဲ့လို့ပါအဲ့တော့ကျွန်တော်အရင်ဆုံးလွတ်တော်တဲ့ကဦးရထွန်းကိုပဲအရင်ကျွန်တော်မေးကြပါလေဦးရထွန်းကြားပါလားခင်ဗျဟယ်လိုဟုတ
်ကဲ့ကြားပါလေ
ဟုတ်ကဲ့ဦးရထွန်းရင်ဦးရထွန်းကိုပဲကျွန်တော်ရင်မေးကြပါလေအခုတလောကတော့တကယ်တမ်းတိုက်ခန့်ဒီမိုစီအင်အားစုတွေလိုလားတောင်းဆိုနေကြတဲ့4362 59စတို့ဒီလိုအခြေအနေတွေကပြင်ဆင်ခွင့်မရဘဲနဲ့လွတ်တော်တွေမှာအရင်နေသွားတယ်ပေါ့နော်အဲ့တော့လွတ်တော်တွေမှာဒီအရင်နေခဲ့တဲ့အခြေအနေနဲ့ဒီလိုလွတ်တော်တွေမှာဖွဲ့စည်းပုံပြင်ဆင်နိုင်ရေးတကယ်ကိုပြင်ဆင်နိုင်ရေးအလားအလာပေါ့အခြေအနေနောက်ထပ်အလားအလာရောရှိနိုင်သေးလားဦးရထွန်းအမြင်သုံးသပ်ပြပါဦး
ဒီလိုဗျဖွဲ့စည်းပုံအခြေခံဥပဒေအခုပြင်ဆင်ဖို့တင်တဲ့ဟာကစက်ကင်ဖွံ့ဖြိုးရေးပါတီကတင်တယ်လို့ဆိုပေမဲ့ကျွန်တော်တို့ဒီတင်တဲ့အချက်တွေပေါ့အလုံးပေါင်းဟိုကြီးကြီးမားမားက35ချက်လောက်ရှိမှာပေါ့နော်အဲ့လိုဟာမှာကျွန်တော်တို့တိုင်းရင်းသားနိုင်ငံရေးပါတီတွေလိုလားတဲ့ဖက်ဒရယ်စနစ်ပြည်ရင်ရေးအတွက်ကိုဒီဥပဒေပြုခွင့်ပေါ့နော်ဥပဒေပြုခွင့်အုပ်ချုပ်ခွင့်အာဏာတွေကိုဟလာဒီခွဲဝေပေးတဲ့အပိုင်းပေါ့နော်နောက်ဟိုတိုင်းဒေသကြီးပြည်နယ်အဲဝင်ကြီးချုပ်တွေကိုတက်ဆိုင်ရာလွှတ်တော်တွေကခန့်အားခွင့်အပိုင်းပေါ့အဲ့ဒါတွေရဲ့နောက်တစ်ခါ NLD ကလိုလားတဲ့436ပြည်ရေးပေါ့436ပြည်ရေးမှာသူတို့ကတော့ဒီရွေးကောက်ခံကိုယ်စားလှယ်များရဲ့သုံးပုံနှစ်ပုံအထိအဲ့လောက်အထိရှော့ချပြီးတော့သူကဒီအဲ့လောက်နဲ့ရလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တရားကိုပြင်ဆင်နိုင်တယ်ဆိုတဲ့အထိအဲ့တို့ကပြင်ကျင်တာပေါ့နောက်တစ်ချက်ကတော့59စာလုံးကိုဖြုတ်ချင်တာပေါ့เนาะအဲ့ဒါလို့အချက်တွေအပါအဝင်ဒီ35ချက်တင်လိုက်တော့ကြံတဲ့အချက်တွေကဘာတွေလဲဆိုလို့ရှိရင်တော့ဒီသရရဲ့လုံပိုင်ခွင့်တွေကိုကန့်တတ်တာကန့်တတ်ချုပ်ချယ်ပြီးတဲ့အခါကျတော့သမရနဲ့ပြောင်စုဝင်ကြီးတွေကိုလည်းသွတ်တော်ကိုယ်စားလှယ်တွေဖြည့်ရမယ်ဆိုပြီးတော့အဲ့လိုတတ်မှတ်လိုက်တဲ့ဟာမျိုးတွေပေါ့အဲ့တော့ဘယ်လိုဖြစ်နေတော့ဆိုတော့ကျွန်တော်ဒီဝီယာကျွန်တော်သုံးသပ်ကြည့်လိုက်လို့ရှင်တော့ NLD လိုလားတဲ့အချက်တွေလည်းပြပြဝဝအဲထည့်ပေးထားတာမဟုတ်ဘူးခပ်ပါပါပေါ့နော်ခပ်စင်စင်ပေါ့ ဒီတိုင်းရနိုင်ငံရေးပါတီရလိုလားတဲ့ဖက်ဒရယ်စနစ်ပြည်ပြင်ရေးဆိုတဲ့ဥစ္စာကလည်းခဝါဝါပေါ့နော်ဒီသူတို့ကပြည်အောင်စုကပြည်အောင်စုကပြဋ္ဌာန်းထားတော့ဥပဒေနဲ့အညီဆိုပြီးတော့အဲ့လိုတွေလုပ်လိုက်တဲ့အခါကျတော့ဖက်ဒရယ်စနစ်ပေါက်ဖန်းတဲ့ဗိုလ်ချုပ်တိုင်မှုဆက်ရှိနေတယ်ဆိုတဲ့ပုံစံပေါက်တယ်သမရရဲ့လုပ်ပိုင်ခွင့်တွေကိုရှော့ချတဲ့ကိစ္စတွေမှာကျတော့လေနိုင်ငံရေးစနစ်တွေကိုကောင်းကောင်းနားမလဲတဲ့အခါကျတော့သူတို့ကျင်းလိုက်တဲ့ပုံစံကပါလီမန်စနစ်ကိုသွားမဲ့ပုံစံမျိုးဖြစ်သွားပြီးတော့မူလရေးဆွဲထားတဲ့သမရစနစ်ကဖျက်လိုက်တယ်လို့ဖြစ်သွားတော့ဒီဟာကတော်တော်ကိုအချိုးမကျဖြစ်သွားတော့ပေါ့တကယ်လို့အားလုံးဒီဟာတွေအောင်မြင်တယ်ဆိုရင်တောင်မှကျွန်တော်ဖွဲ့စည်းပုံကြီးကဒီအချိုးမညီဖြစ်ပြီးတဲ့အခါကျတော့နောက်ပို့ပြီးတော့ဒီဒီတခါဒီထပ်လိုက်ပြန်ရမ်းဘယ်လိုဖြစ်သွားလဲအဲ့လိုဖြစ်တဲ့အခါကျတော့အခုကအဓိကအားဖြင့်သူတို့ကနိုင်ငံရေးအင်အားစုတွေတိုင်ပင်ဆွေးနွေးပြီးမှဟုတ်တယ်အတွက်ကြောင့်မလို့လေတမတော်ရဲ့ထောက်ခံမှုကမရဘူးမရတဲ့အတွက်ကြောင့်မလို့ဒီဟာကအောင်မြင်ဖို့အလားအလာမရှိဘူးပေါ့နော်ဒီလိုအခုတင်းတင်းလာအင်္ဂါနေ့တော့ဆိုရင်ကျွန်တော်တို့ဒါမဲခွဲတော့မယ်ကျွန်တော်ထင်ပါတယ်အခုဆွေးနွေးနေတဲ့ဟာတွေအောင်မြင်ဖို့အလားအလာအလွန်မဲပါတယ
်ဟုတ်ကဲ့ကျွန်တော်တိုက်မှာဦးရထွန်းပဲတစ်ချက်မေးချင်ပါတယ်တိုင်းသားခုနဦးရထွန်းပြောတဲ့အထက်မှာလည်းဇွန်းစာပါပါတယ်တိုင်းသားပါတီတွေရဲ့လူလားချက်ပြင်ဆင်မှုလူလားချက်တော့ NLD ဘက်ကလူလားချက်တိုင်းသားတွေရဲ့လူလားချက်မှာတကယ်တမ်းပြင်ဆင်နိုင်ဖို့ကဘယ်ဥပဒေမဆိုပြင်ဆင်နိုင်ဖို့က436ကပို့ပြီးတော့အဓိကကြမနေဘူးလား436ကြီးမှကြမလာရင်တခြားတွေပြင်နိုင်ဖို့နီလန်ရှိနိုင်ပါတော့မလား
အဲကျွန်တော်ကတော့အခုကဒါနိုင်ငံရေးကကျွန်တော်တို့ဒီသဘောတူညီချက်ပေါ့နိုင်ငံရေးကသဘောတူညီချက်ဆိုတာခေါင်းဆောင်တွေဖြစ်တဲ့ဥပမာအစိုးရအဖွဲ့ခေါင်းဆောင်သမ္မတခေါင်းဆောင်ဒီရောဆန်းစုကြည်တိုင်းသားခေါင်းဆောင်စတဲ့6ပွင့်ဆိုင်လိုမျိုးပေါ့အဲ့လိုဖွဲ့စည်းမျိုးကကြီးကြီးလေးလေးကိုအတွက်ကလည်းသမရကစိတ်ပြီးတော့စိတ်ပါလက်ပါမရှိမတွေ့ကျင်တဲ့အခါကြတော့ဘယ်ကြီးနဲ့ကျွန်တော်တို့ဖြစ်လာနိုင်တော့ဆိုတော့ကျွန်တော်တို့အခုလက်နက်ကင်အဖွဲ့တွေနဲ့ငင်းငန်းရေးဆွေးနွေးတဲ့အခါမှာအဲ့ဒီအဖွဲ့စည်းတွေကအခုဒီအပြစ်ခရက်ဆဲပြီးလို့ရှိရင်နိုင်ငံရေးဆွေးနွေးပွဲကိုသွားမယ်အဲ့နိုင်ငံရေးဆွေးနွေးပွဲကိုသွားတဲ့အချိန်မှာသူတို့ကဒီဖက်ဒရယ်စနစ်ပြည်ပြင်ရေးအတွက်ဘယ်လိုကိစ္စတွေကိုတော့ရှော့ပေးပါဘယ်လိုကိစ္စတွေရောပြည်နယ်နဲ့တိုင်းဒေသကြီးတွေပေါ့နော်ပြည်နယ်တိုင်းဒေသကြီးတွေလောက်တန်းခွင့်ချပေးပါအဲနောက်ပြီးတော့ဒီတက်ဆိုင်ရာလွှတ်တော်တွေကနေပြီးတော့သူတို့ရဲ့ဝန်ကြီးချုပ်ကိုရွေးချယ်ခွင့်ပေးပါအစတဖြင့်အဲ့လိုတောင်းဆိုမှုတွေလုပ်မယ်ဆိုလို့ရှိရင်တစ်ဖက်ကလည်းအစိုးရကဒီဖက်ဒရယ်စနစ်ကိုကောင်းကောင်းနားလည်ပြီးတော့အဲ့ဒီလိုလုပ်ပေးမှသာလျှင်ကျွန်တော်တို့ပြည်တွင်းငင်းငိုင်းရေးကလည်းရေရှည်ခံမယ်အဲဒါသာဝရအမခံရရှိမယ်ဆိုသဘောပေါက်လာလို့ရှိရင်တော့အဲ့ဒီနည်းနဲ့ကျွန်တော်တို့လွတ်တော်မှာဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ရေးကိုအဲ့ဒီငင်းငိုင်းရေးနိုင်ငံရေးဆွေးနွေးပွဲကရတဲ့ရလတ်တွေကိုကျွန်တော်တို့လွတ်တော်မှာလာပြင်ဖို့လုပ်တဲ့အခါကျတော့မှပြန်ကြည့်ပြုပေးဒီနည်းနဲ့တော့ပြင်နိုင်လိမ့်မယ်လို့ကျွန်တော်ကယူဆပါတယ
်ဟုတ်ကဲ့ခင်ဗျဦးရထွန်းလေးလိုက်ပေါ်မှာခဏနေပြောအောင်ခင်ဗျကျွန်တော်ဥကုဏီလှည့်ပေးခြင်းပါတယ်ဥကုဏီကြားပါလားခင်ဗျကြား
ပါတယ်
ဟုတ်ကဲ့ဥကုဏီကိုကျွန်တော်ပထမဆုံးရေးမေးချင်တာကအခုလွတ်တော်ထဲမှာဖွဲ့စည်းပုံပြင်ဖို့အတွက်စူးစမ်းနေတာ436တို့ဘာလို့ရတကယ်တမ်းဆိုအရင်နေသွားပါပြီအဲ့တော့လွတ်တော်ထဲမှာဖွဲ့စည်းပုံပြင်ဆင်နိုင်ဖို့အနေထားတကယ်တမ်းအတိုက်ခံဒီပိုစီအင်အားစုတွေလူလားနေတဲ့ဟာတွေမရတဲ့အခါကျတော့လွတ်တော်ထဲမှာပြင်ဆင်နိုင်ဖို့အခွင့်အလမ်းလုံးဝမရှိတော့ဘူးလားမျှော်လင့်ချက်ရှိသေးလားလွတ်တော်ရဲ့အခြေအနေကိုရေပြောပေးရပါခင်ဗျ
ပထမဆုံးကျွန်တော်တို့ဒီလွတ်တော်လမ်းကြောင်းကနေဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ကိစ္စကတော့လက်ရှိလွတ်တော်မှာမဖြစ်နိုင်တော့ဘူးလို့ပဲကျွန်တော်ခတ်တူလို့ပြောရလိမ့်မယ်။ဘာကြောင့်လဲဆိုတော့လက်ရှိလွတ်တော်မှာပြင်ဖို့ဆိုလို့ရှိရင်ဒီတပ်မတော်ကယူထားတဲ့ veto အာဏာပေါ့ဗျာ86ရာနှုန်းသဘောတူမှပြင်လို့ရတယ်ဆိုတဲ့ကိစ္စကျွန်တော်တို့ဘက်က86ရာနှုန်းမရှိတဲ့ကိစ္စဒီအချက်တစ်ချက်ထဲနဲ့ပဲကျွန်တော်တို့ကတပ်မတော်သဘောမတူရင်ပြင်လို့မရတဲ့အနေအထားမျိုးဖြစ်နေတဲ့အတွက်ဒီလွတ်တော်အတွင်းတော့ပြင်လို့မရတော့ဘူးလို့ကျွန်တော်တူတူပဲဖြေပြရလိမ့်မယ်။
ဟုတ်ကဲ့အဲ့ဒါဆိုရင်လွတ်တော်ပြင်တခြားနီလန်းနေနဲ့ခုနကတော့ဦးရထုံးကတော့ပြောသွားပါလေ။သူကတော့တိုင်းသားတွေရဲ့ငွေစနစ်ပွဲဆိုတော့အခုဦးကိုနီရဲ့စဉ်းစားချက်တခြားနီလန်းတွေရောရှိပါသေးလား
။အဲ့ရှိပါတယ်ခင်ဗျာကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့အခါမှာကျွန်တော်တို့ဒီအခြေခံသဘောတရားနှစ်ခုရှိပါတယ်ပထမတစ်ခုကတော့ကျွန်တော်တို့အင်္ဂလိပ်လိုတော့ formal way ပေါ့ဗျာသတ်မှတ်ထားတဲ့နီလန်းအတိုင်းပြင်ဆင်တဲ့နီလန်းလို့ကျွန်တော်တို့သုံးပါတယ်အဲ့တော့သတ်မှတ်ထားတဲ့နီလန်းအတိုင်းဆိုတော့အခု436လို့ပေါ့ဗျာလူ20ရာခိုင်နှုန်းကအဆိုတင်ရမယ်ပြင်ဆင်ချက်တင်ရမယ်အဲ့တော့ဆိုနေပြီ86ရာနှုန်းကသဘောတူရမယ်ပြီးရင်ပြည်လုံးကျဆန္ဒခံယူပွဲလုပ်ရမယ်ဒါတတ်မှတ်ထားတဲ့နီလန်းပေါ့ဗျာအဲ့ဒီနီလန်းအတိုင်းပြင်တာကိုကျွန်တော်တို့က formal way တတ်မှတ်ထားသောနီလန်းအတိုင်းပြင်တယ်လို့ခေါ်ပါတယ်တကယ်လို့တခါတလေအကျအသေးတွေဖြစ်လာပြီးတတ်မှတ်ထားတဲ့နီလန်းအတိုင်းပြင်လို့မရရင်ဒါတရားဥပဒေနဲ့ဆိုင်တဲ့နောက်ထပ်နီလန်းတစ်ခုရှိပါသေးတယ် informal way လို့ကျွန်တော်တို့အင်္ဂလိပ်လိုခေါ်ပါတယ်မြန်မာလိုဘာသာပြောင်းတော့တတ်မှတ်ထားတဲ့နီလန်းအတိုင်းမဟုတ်ပဲအခြားနီလန်းအဖြစ်ပြင်ဆင်ခြင်းလို့ကျွန်တော်တို့ကဒီလိုအတိတ်ပဲထွက်ပါတယ် အဲ့တော့ဒါနဲ့ပတ်သက်ပြီးဆိုတော့ကျွန်တော်တို့ဦးရထွန်းပြောသွားတဲ့အထက်မှာတခုကျွန်တော်တို့ကြားလိုက်ရပါတယ်အဲ့ဒါတော့ဘာလို့ဆိုတော့ဒီလက်နက်ကင်အဖွဲ့တွေနဲ့ဒီနိုင်ငံရေးဆွေးနွေးပွဲလုပ်တဲ့အခါမှာဒီအဖြစ်တစ်ခုထွက်လာလိမ့်မယ်အဲ့ဒီထွက်လာတဲ့အဖြစ်ပေါ်မှာမူတည်ပြီးတော့လွတ်တော်ကစဉ်းစားမယ်ဆိုတဲ့ဟာမျိုးပေါ့လေ အဲ့တော့ဒီနေရာမှာတော့နည်းနည်းလေးဝေဖန်စရာကဒီလက်နက်ကင်အဖွဲ့နဲ့ဆွေးနွေးတာတခုတည်းဟာအဖြစ်လား လက်နက်မကိုင်းတဲ့ကြံတဲ့ပြည်သူလူထုအများစုရဲ့စန္ဒကတော့အေးမပါဘူးလားအဲ့ဒီတစ်ချက်စဉ်းစားစရာရှိပါတယ်အဲ့တော့ကျွန်တော်မြင်တဲ့နီလန်ကျွန်တော်တို့တွေးတဲ့နီလန်ကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုလက်ရှိအနေအထားမှာလက်ရှိသတ်မှတ်ထားတဲ့နီလန်အတိုင်းပြင်လို့မရဘူးဆိုရင်ကျွန်တော်တို့အခြေအနေအသက်တရက်ကိုဖန်တီးယူပြီးတော့သတ်မှတ်ထားတဲ့နီလန်မဟုတ်တဲ့နီလန်ပြင်ပကတခြားနီလန်အနေနဲ့ in Azuriga, you got Wema, Nazaya Kaino Joe, Lotoya Nazaya Kaino Joe Nia, we are on Josa Bulubare. Alamura Democracy, Fujoga, Yana on Josa, the Gelu, the Konasanga, Yano, Akanta, Shini, Tawa Joe, Yabo, Keshi, and all, General Diana Mohammed in Abubido, Lamen, Tansanga, you got Wema, Lotogo, Ataziana, on General Josa Bupatamas in Lubare. Lotogo, Atazi Yabi, so yeah, Natalsanga, you got where Loma, Pova, Lare, Sotoma, General D. Lotogo, where Tobidoma, General, informal widow for a Poma Mountain, Nilan in a general for you, which we hope you say, Josa name, a quaint land, Shivare. Ukoma, Afia, General, Toto, De Bolaye, Democracy, and Azuale, Atazi, Nitashi, so yeah, General Emran Loire, Loyakushivare, for the Bumu Piemo, Loma, Josavane. ဖွဲ့စည်းပုံကိုပြင်ဖို့ကြိုးစားရင်တတ်မှတ်နီလာနဲ့ဝင်တော့ပါလိမ့်မယ်အဲ့တော့ဖွဲ့စည်းပုံကိုပြင်ဖို့မကြိုးစားဘဲနဲ့အရေးကြီးအဆိုတင်တဲ့အနေနဲ့ကျွန်တော်တို့ကပြောရပါမယ်အဲ့တော့အရေးကြီးအဆိုကဘာလို့ဆိုတော့ဒီ2008ခုနှစ်ဆွဲထားမှုဟုစစ်တပ်ကဆွဲထားတယ်စစ်အာဏာရှင်တွေကဆွဲထားတယ်စစ်အုပ်ချုပ်ရေးအောက်မှာဆွဲထားတယ်ပြီးတော့ဒီဖွဲ့စည်းပုံအခြေခံဥပဒေဟာဒီမိုကရေစ another democracy နိုင်ငံကိုပြည်ပြည်ပြင်းပြင်းတိဆောက်နိုင်အောင်ဖွဲ့စည်းပုံအခြေအဥ်တွေအစ်တတရရေးဆွဲပြီးတော့အစားထိုးပြထားမှုလိုအပ်တယ်ဆိုတဲ့အဆိုမျိုးတင်ရင်အဲ့ဒီလိုအဆိုကိုကျွန်တော်တို့ကထက်ဝက်ကျော်မဲနဲ့ဆုတ်ဖြတ်လို့ရပြီတကယ်လို့လွတ်တော်မှအများစုကဒီမိုကရေစီလိုလားတဲ့လူတွေကအတတ်မှတ်နဲ့2008ဖွဲ့စည်းပုံနေရာမှာဖွဲ့စည်းပုံအခြေအဥ်တွေအစ်တတခုအစားထိုးရေးဆွဲပြီးတော့မှအဲ့ဒီကိုဆက်ပြီးစီမံအုပ်ချုပ်သွားဖို့လိုအပ်တယ်အဲ့ဒါမှန်တယ်လို့ဆုံးဖြတ်လိုက်ရင်ဒါပြည်သူလူထုရဲ့ဆုံးဖြတ်ချက်ဖြစ်သွားပြီဒီဆုံးဖြတ်ချက်ကိုကျွန်တော်တို့အကောင့်ထဲပေါ်မယ်ဆိုရင်ကျွန်တော်တို့နီးလမ်းတွေအများကြီးပေါ်လာမယ်ဥပမာအားဖြင့်ကျွန်တော်တို့ဖွဲ့စည်းပုံအခြေအဥ်တွေအစ်ရေးဆွဲဖို့ကော်မတီဖွဲ့မယ်အကြံရေးမယ်ပြည်သူကိုချပြမယ်ပြည်သူဆန္ဒယူမယ်ပြီးတော့အချောရေးမယ်ပြည်လုံးကျဆန္ဒခံယူဝဲလုပ်မယ်ပြည်သူလူထုကဖွဲ့စည်းပုံအခြေအဥ်တွေအစ်ကိုအတည်ပြုပြီးဆိုရင်အဲ့ဒီဖွဲ့စည်းပုံချေအုပ်ဒီအစ်စ်နဲ့အညီဒီကောက်ပွဲအစ်စ်လုံနိုင်မှုအတွက်လက်ရှိလွတ်တော်ကိုဖျက်သိမ်းမယ
်လက်ရှိဖွဲ့စည်းပုံရအောင်လုံခွင့်ရှိပါလားခင်ဗျဖွဲ့စည်းပုံအဟောင်းတစ်ခုဖျက်ပေါ်
အဲ့ဒါကိုတန်းညုံနည်းနည်းလေးအဲ့ဒီမှာကျွန်တော်လည်းယူလွဲနေတယ်ကျွန်တော်လက်ရှိဖွဲ့စည်းပုံအကြောင်းမပြောဘူးဗျအဲ့ဒီလက်ရှိဖွဲ့စည်းပုံအခြေခံဥပဒေကိုအခြားဥပဒေခြားဖွဲ့စည်းပုံချေအုပ်ဒီတစ်ခုနဲ့အစားထိုးဖို့အကြောင်းပြောနေတာဒီဖွဲ့စည်းပုံထဲမှာဖွဲ့စည်းပုံချေအုပ်ဒီကိုပြင်ဒီလိုပြင်ရမယ်လို့၄၃၆ကကြီးနဲ့ခခွေးမှာပြဋ္ဌာန်းထားတယ်ဒီဖွဲ့စည်းပုံချေအုပ်ဒီမှာနောက်တစ်ခုကိုပြည်သူလူထုကဘယ်တော့မှဆွဲခွင့်မရှိဘူးဒီဖွဲ့စည်းပုံနဲ့ရတဲ့ပါနိုင်ပြီးအုပ်ချုပ်ရမယ်လို့လုံးဝမပါဘူးခင်ဗျဒီချက်ကိုကျွန်တော်တို့ကရှင်းရှင်းလင်းလင်းမြင်ဖို့လိုပါတယ်နောက်တစ်ခုကျွန်တော်တို့ပြောစရာရှိတာကဖွဲ့စည်းပုံအခြေခံဥပဒေဆိုတာနိုင်ငံတိုင်းနိုင်ငံမှာအမြင့်ဆုံးဥပဒေမှန်တော်လည်းပဲသူ့ရဲ့မျက်နှာသူရှိပါတယ်အဲ့ဒါပြည်သူပါပဲပြည်သူလူထုလက်မခံရင်အဲ့ဒီဖွဲ့စည်းပုံဟာဒီလိုမရပါဘူးပြည်သူလူထုမကြိုက်တဲ့နဲ့တက်ဘူးဆိုရင်ကြိုက်နဲ့တက်တဲ့ဥပဒေနဲ့အချိန်ကြီးအစားထိုးလို့ရပါတယ်ဆိုတော့နိုင်ငံတော်အာဏာကိုပြည်သူပိုင်နေဆိုတဲ့ concept သဘောတရားပေါ်မှာအခြေတည်ထားတာပါလုပ်လို့ရပါတယ်ကိုသား
ဟုတ်ကဲ့ဥက္ကဋ္ဌလေးလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်တို့ Russian ချုပ်လည်းရှိပါတယ်ဒါပေမဲ့ Russian နေမဆွေးနွေးခင်မှာခုနဥက္ကဋ္ဌဆွေးနွေးသွားတဲ့ချက်ကတော်လေးစဉ်းစားစရာရှိပါတယ်ဥရဲ့ထွန်းဒီပေါ်မှာတူတူတူလေးဘာများဥရဲ့ထွန်းအမြင်ရှိပါလဲ
ကိုပြောတဲ့ဟိုအဖွဲ့စည်းပုံအခြေခံဥတွေမှာလဲပါမထားတဲ့အခါကျတော့ကျွန်တော်တို့သွတ်တော်ကဒီမိုကရေစီအင်အားစုတွေကအများစုအင်အားအပါရှိလို့မလို့လုတ်တယ်ဆိုရင်တောင်မှတမတော်ကလက်ခံလားပေါ့နော်တမတော်ကသူကဖွဲ့စည်းပုံအခြေခံဥပဒေကိုထိမ့်သိမ်းကာဝယ်စောင့်ရှောက်ဖို့တာဝန်ရှိတယ်လို့ဆိုတယ်သူကအဲ့ဒီဟာကိုလက်ခံတယ်ဆိုရင်တော့ကျွန်တော်တို့ဆိုကြပါစို့ဗျာအဲ့ဒီအချိန်မှာအဓိကနိုင်ငံရေးခေါင်းဆောင်တွေကတမတော်ကိုလက်ခံလာအောင်ဆွေးနွေးနိုင်တယ်ဆိုရင်တော့ဒါဖြစ်နိုင်တာပေါ့လေသူတို့လက်မခံဘူးဆိုလို့ရှိရင်တော့သူကအာဏာပြန်သိမ်းနိုင်ပါလို့ဖြစ်သွားနိုင်တယ
်အဲ့
တော့ဒါတော့စိတ်မသေးတာဘူးလို့ကျွန်တော်ထင်တယ်လေ
ဟုတ်ကဲ့ပါ
ဒီလမ်းကတော့
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့အဲ့ဒါထပ်ပြီးဆွေးနွေးဖို့ရှိပါတယ်သူတို့ရှင်ဆွေးနွေးလို့ရသူတို့ရှင်နေတယ်လီဖုန်းနံပါတ်တွေသူတို့ပေးထားတော့သူတို့လည်းတစ်လက်ခေါ်ပါဦးမယ်ကျွန်တော်အရင်ဆုံးကိုနေဦးလင်းကြားပါလားခင်ဗျာတူတူလေးဆွေးနွေးပေးပါလား
Okay, Java re khya.
Okay, sunu lu ya ba.
Java re so lo bya. Ho kuna ko u ko ni byo da le informal way bo no. Da bi me jano ro taik da bo ma ja ba u bya. No, ti a che ka. Ni a che ka jano ro wa pwin lin lin byo di ni de di ana chi de lu wa ana me de lu wa a long wa lwe ni da bya. No, a long wa tai bi chit de. A ro jano ato chauk bi byan byo wa yin bama so da ha bayin snit ka la da. No. Monarchy. Okay, Bojonsan let him on Monarchy who showed it. The Marasini Bode, Kibi Luru, Chigan, and Sini Biaune. Tabi me, Bamahalu, Mue, Petan Seika, Nippon Tonechi, Chini, Due, Genoru, Ashin, Joan, Kamada, Sini Musu, Namati, Oki, the Bama Jaganam, Shivu, Genoru, Lula, Yabia Kama, Ingligo, Mibido, Pila, Gayade, Bali, Man, Senego, Tonedre, Osu Taiwai, Dinidati Mabu, no, Dinidati Osu Taiwai, Mabide, Due, Lu.
ဒီနေ့တည်းဒီဒုက္ခရောက်ပြီးကြံခဲ့တယ်အဲ့တော့ကျွန်တော်ပြောချင်တာကပါလဲဆိုတော့ကျွန်တော်တို့ရဲ့ဒီဇိုင်းကလွဲခဲ့တဲ့အတွက်ဒါကိုဖြစ်တာဟုတ်ကဲ့ပါအဲ့တော့ဟိုလိုဦးရဲ့ထုတ်ပြောသလိုပါပဲเนาะကျွန်တော်တို့ပါလီမန်အခုဆိုလို့ရှိရင်ပါလီမန်နဲ့ဟာတမ္ပတာစနစ်နဲ့ရိုးဖေးပြီးလုပ်တဲ့အခါမှာဖရီရှင်တွေဖြစ်လာတယ်ကွန်ဖလစ်တွေဖြစ်လာတယ်ဒီနေ့တည်းဒီဒုက္
ော့ဝမ်းဆိုတော့ theory ရဲ့ရှိနေတယ်လေအဲ theory ရှိနေတော့ဒီလိုသာဘယ်တော့နှိမ့်တယ်မှာမဖြစ်နိုင်တော့ဘူးတပြင်းတော့ကျွန်တော်တို့ကညီညွတ်မှုတစ်ခုအနေနဲ့တောင်းပြီးလက်သမားဒီလိုလိုခုံးကြီးကျောင်းသားအစားရှိတဲ့လူတွေဆွေးနဲ့ဆွေးနဲ့ပေးဆက်မှလာရင်ဒီဥစ္စာကြီးကကျန်နိုင်မယ်လို့ကျွန်တော်တင်ပြချင်ပါတယ်ဗျာအလိုတို့ပါခ
င်ဗျာဟုတ်ကဲ့ဥတန်းထုတ်ကျေးဇူးပါပဲဥတန်းထုတ်ကတော့လူလှုပ်ရှားမှုကိုဆိုလိုပုံရပါတယ်ကျွန်တော်ကိုတီးလိုက်မှုကြားပါလားကိုတီးလိုက်မှုတူတူလေးဆွေးနွေးပေးပါ
ကျွန်တော်နေရတော့ဒီကျွန်တော်တို့တောင်းဆိုနေတဲ့ထောက်ချစ်ထင်အောင်ဥတွေပြင်ဆင်ဖို့ကျွန်တော်တို့အများကတောင်းဆိုနေရတယ်။ဒါပေမဲ့လက်ရှိအစိုးရအနေနဲ့ကတော့ထောက်ချစ်ထင်အောင်ဥတွေကိုမပြင်ဆင်ချင်လို့အခုလက်ရှိအစိုးရရဲ့စစ်တပ်ကစိတ်ပင်ထားခြင်းဖြစ်ပါတယ်။အဲ့ဒီအတွက်ကျွန်တော်အနေနဲ့ကတော့ဒီထောက်ချစ်ထင်အောင်ဥတွေကိုမပြင်ဆင်ရင်အစ်စ်ရေးဆွဲဖို့ကျွန်တော်တို့အဓိကလိုလားပါလေခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါဒီလောက်ဆိုရောက်ပါပြီ။ကျွန်တော်တို့ခုနဆွနေပွဲကိုပြန်ဆက်ချင်ပါလေ။ဥက္ကုဏီကြားပါလားခင်ဗျာ။ဥက္ကုဏီခုနဆွနေသွားတာကြီးကြားမှာဖြစ်ပါတယ်။ဥရထွန်းဆွနေတာကတော့တက်ကလက်ခံနိုင်ပါမလားတဲ့။ခုနကိုနေဦးလင်းကလည်းဆွေးနွေးသွားတာရှိပါလေဥက္ကဋ္ဌဒီပေါ်မှာဗာများတုံ့ပြန်လို့ပါလေ
ဟုတ်ကဲ့ကျွန်တော်အဲ့ဒီမှာဆွေးနွေးစရာနှစ်ခုပါနံပါတ်၁ကတော့ဥယျထွန်းပြောတဲ့တမတော်ကသဘောတူလို့ရှိရင်တော့ဒါဟာအဆင်ပြေနိုင်တယ်ဆိုတဲ့အချက်ဒါကတော့ဆွေးနွေးစရာမရှိပါဘူးအဲတကယ်လို့တမတော်သဘောမတူရင်ခက်ခဲမယ်ဆိုတဲ့အချက်ဒါဆွေးနွေးစရာရှိပါတယ်အဲ့တော့ဒီနေရာမှာကျွန်တော်တို့တမတော်ကအတိုင်းပြည်ကိုအုပ်ချုပ်ခဲ့တာ55နှစ်ရှိပြီအရှိတောင်အရှမအချမ်းသာဆုံးဘဝကနေကဘာပေါ်မှာအမွေးဆုံးတိုင်းပြည်လည်းဖြစ်သွားပြီအဲ့တော့တမတော်ဟာတိုင်းပြည်ကိုဒီအုပ်ချုပ်ရေးကဏ္ဍမှာမတက်နိုင်ဘူးဆိုတဲ့အချက်ကကျွန်တော်တို့ခိုင်မာတဲ့သက်တည်ခံချက်ရပြီ။အဲ့တော့ဒီလိုအနေအထားမျိုးမှာတမတော်သဘောတူမှလှုပ်လို့ရမယ်ဆိုတဲ့အခြေခံသဘောတရားကိုကျွန်တော်တို့ကစုပ်ကင်ထားဖို့မသင့်တော့ဘူး။တမတော်ဟာတိုင်းပြည်ရဲ့အုပ်ချုပ်ရေးကနေဖယ်ပေးရမယ်၊ကာကွယ်ရေးတာဝန်ကိုပဲယူရမယ်ဆိုတဲ့ဟာဒါကျွန်တော်တို့ဆွေးနွေးညှိနှိုင်းအဖြစ်ရှာရမယ်အပိုင်းမှာ။အဲ့တော့တမတော်သဘောမတူရင်အခက်အခဲရှိတယ်ဆိုတာမှန်တယ်။သို့တော့အာဏာပြန်သိမ်းနိုင်တယ်ဆိုတဲ့အချက်တော့ကျွန်တော်တို့ကလက်မခံပါဘူး။ဘာကြောင့်လဲဆိုတော့အခုလည်းအာဏာသိမ်းထားတာပဲ။တော့1962ခုနှစ်ကလက်နက်နဲ့အာဏာသိမ်းတယ်အခုဖွဲ့စည်းပုံချင်အုပ်တွေနဲ့အာဏာသိမ်းတယ်ဒါပါပဲအဲ့တော့အဲ့ဒီဖွဲ့စည်းပုံချင်အုပ်တွေနဲ့အာဏာသိမ်းထားတာကိုကျွန်တော်တို့ကပြည်သူလက်ထဲကိုနိုင်ငံတော်အာဏာပြန်လည်ရောက်ဖို့အတွက်ဒါကြိုးစားအထုတ်တဲ့နီးနာနှိပ်တရကိုပဲကျွန်တော်ကဆွေးနွေးတဲ့အပိုင်းမှာလွယ်မယ်လို့ကျွန်တော်မပြောပါဘူးခက်ခဲပါလိမ့်မယ်တို့တော့ကျွန်တော်တို့ကြိုးစားပြီးအဖြစ်ရှာရမယ်နောက်တစ်ခုကျွန်တော်တို့ပြည်သက်တယောက်ဆွေးနွေးသွားတဲ့ဒီဇိုင်းပါတယ်ဆိုတဲ့ကိစ္စလေအဲ့တော့ဒီပါလီမန်စနစ်ကိုသူကထောက်ပြသွားတယ်ပါလီမန်စနစ်မှာအုပ်စုခွဲတွေဖြစ်တယ်အဲ့ဒီမှာစစ်တပ်ကအာဏာသိမ်းမှုအကြောင်းပေါ်တယ်နောက်ဒီပုံမှန်လေးကျွန်တော်အခြေအတင်ပြောစရာမရှိပါဘူး။ဒီဇိုင်းပါရင်ဒီဇိုင်းပြင်ရမှာပေါ့ဗျာ။အဲ့တော့လက်ရှိဖွဲ့စည်းပုံချင်အုပ်တွေဟာဒီဇိုင်းမမှန်ဘူး။ဒီဇိုင်းမှန်နေမမှန်ဘူးကိုသုံးသပ်တဲ့ပြည်သူကတစ်ချောင်းပဲရှိပါတယ်။အဲ့ဒါကပြည်သူလူထုရဲ့ဆန္ဒပါပဲ။ပြည်သူလူထုကလိုလားတယ်ဆိုရင်ပြည်သူလူထုကနှက်သက်တယ်ဆိုရင်ဒါကျွန်တော်တို့တိုင်းပြည်အတွက်စီလျော်တဲ့ကန့်ကြီးတဲ့ဥပဒေလို့ဆိုရမှာပဲ။အဲ့တော့အခုကျွန်တော်တို့2008ဖွဲ့စည်းပုံချင်အုပ်တွေဟာစရေးကလေးကပြည်သူဆန္ဒမပါဘူး။တမတော်ကရေးခဲ့တယ်။ပြီးတော့နိုင်ငံတော်အာဏာပြည်သူကိုမအားဖဲကိုကိုကိုတက်ကိုပြတ်ထားတယ်။အဲ့တော့ဒီအခြေအနေကိုကျွန်တော်တို့ကရအောင်ရုံရမှာပဲအဲ့တော့ရအောင်ရုံမှုကျွန်တော်တို့ကတော့နီလန်းတွေကိုဥပဒေပညာရှင်အနေနဲ့ရှာကြံပြီးစဉ်းစားပေးတာပဲဒီနီလန်းတွေဟာကျွန်တော်တို့တုံးလို့ရတဲ့နီလန်းတွေအဆင်ပြေခြင်းလည်းပြင်မယ်အခက်အခဲကြုံရင်လည်းကြုံရမယ်နီလန်းကအမျိုးမျိုးရှိပါတယ်ဒါကျွန်တော်ကတလန်းမဲတာလွတ်တော်ကိုပဲပြောသေးတယ်ဟာလာနောက်တစ်မျိုးဆိုပို့ပြီးတော့လွယ်ပါတယ်ဒါကျွန်တော်တို့ရှိမှာခုလွတ်တော်14ခုရှိတယ်ကိုသားညီလေးနော်ဒါကျွန်တော်တို့ဒီနယ်တိုင်းလွတ်တော်တွေအဲ့ဒီဒီနယ်တိုင်းလွတ်တော်တွေမှာလည်းဒီလိုအဆိုတင်တော့ဒီလိုအဆိုတင်ပြီးတော့မှဆုတ်ဖြတ်ချက်တွေချမယ်ကျွန်တော်တို့မလိုချင်ဘူးအစ်စ်လိုချင်တယ်ဆိုရင်ဒါပြည်သူအတံမဲအဲ့တော့ပြည်သူတရားလုံးကဖွဲ့စည်းပုံချင်အုပ်ကြီးတရားကိုအစ်စ်လိုလားပါတယ်ဆိုတာကိုတမတော်ကလက်မခံနိုင်ဘူးလို့ပြောရင်တမတော်ဟာပြည်သူကိုဆန့်ကျင်တဲ့တမတော် ပြည်သူဆန္ဒကိုမလေးစားတဲ့တက်မတော်ဖြစ်သွားမှာပေါ့။တက်မတော်ဟာဒီလိုမျိုးအဖြစ်ခံမလား။ဒီလိုသမိုင်းသူတို့ရေးမလား။ဒါလည်းပဲကျွန်တော်တို့စဉ်းစားစရာရှိပါတယ်။ဒါဆွေးနွေးလို့ရတဲ့အချက်တွေပါပဲ။ဟုတ်ကဲ့
။ကျွန်တော်တစ်ချက်ထဲတော့တစ်ချက်ဦးကိုနီကိုမေးချင်ပါတယ်။ဦးကိုနီရဲ့စဉ်းစားချက်ကလူလူဆန္ဒကိုအခြေခံစဉ်းစားတာကိုလူလူကိုယ်စားလှယ်တွေကိုအခြေခံစဉ်းစားတဲ့သဘောဖြစ်တဲ့အခါကျတော့တလောကဆိုရင်ပဲကျောင်းသားတွေထွက်လာပါတယ်။အခြေခံဥပဒေပြင်ဆင်ရေးရင်းနှီးတဲ့ကိစ္စကိုသူတို့မကြည်နပ်ဘူး။ဆန္ဒပြကြတယ်ဖန်နာစည်းတာတွေဖြစ်လာတယ်။အဲ့တော့ဒီခုနလူလူဆန္ဒအခြေခံတဲ့စဉ်းစားချက်တွေဖြစ်လာမယ်ဆိုရင်ဒီလိုလှုပ်ရှားမှုတွေလည်းအနည်းနဲ့များတော့ပေါ်လာမှာပဲအဲ့တော့ထိတ်တိုက်ဖြစ်မှုတွေကဖြစ်လာစရာရှိပါလားအဲ့တော့ကိုစိုးရင်စရာရှိပါလား
ဖြစ်မယ်ဘယ်လိုအခါဖြစ်မလဲဆိုရင်ကျွန်တော်ပြောသလိုစီးနဲ့ကန်းနဲ့ဘောင်းအတွင်းကပြောင်းဖို့မကြိုးစားဘဲနဲ့ပိတ်ဆို့မယ်ဟန့်တမ်းမယ်ဆိုရင်တော့ထိတ်တိုက်တွေ့ဆုံတာတွေဖြစ်လာနိုင်ပါတယ်နော်စူပူတာတွေအုံကြွတာတွေကျွန်တော်တို့တနိုင်ငံလုံးသပိတ်ပေါက်တာတွေအဲ့ဒီဘက်ကိုဥတီသွားပါလိမ့်မယ်ကျွန်တော်တို့ကဒါကိုမလိုလားဘူးဒီဟာ side effect တိတ်ပြီးများလို့ねဘေးသွက်ဆူချိုးအလွန်များတယ်ဒါကြောင့်မလို့ကျွန်တော်တို့ကစနစ်တကျပြောင်းကျင်တယ်အဲ့တော့ဒီမှာပြဿနာတစ်ခုတည်းပဲရှိပါတယ်စစ်တပ်ပါပဲဥရထွန်းပြောတာကျွန်တော်တို့လက်ခံပါတယ်ဟောစစ်တပ်ကသာအခြေအနေမှန်ကိုသိပြီးတော့တိုက်ပြီးမပြတ်အောင်ဟောတီတီငိမ့်ငိမ့်နဲ့ဟလာ model ဖြစ်သွားအောင်ကဘာပေါ်မှာစံပြဖြစ်သွားအောင်ဒီအပြောင်းလဲတစ်ခုကိုလုပ်မယ်ဆိုရင်တပ်မတော်ကလူလူစန္ဒနဲ့အညီလိုက်ပြီးတော့မှတစ်ဆင့်ပြီးတစ်ဆင့်ပြောင်းပေးသွားမယ်ဆိုရင်အဲ့ဒါကမရှိနိုင်ပါဘူးကုသည
ုံ။ဟုတ်ကဲ့ခင်ဗျာ။ဦးရထွန်းကျွန်တော်ဆက်ပြီးတော့ခုနကဦးကိုနီဆွေးနွေးသွားတဲ့ပုံမှာပဲမေးချင်ပါတယ်။ဦးစစ်တပ်ကဘယ်လိုရက်မလဲဆိုတဲ့ပုံမှာဒါအဖြေထွက်မှာပဲတဲ့စစ်တပ်ရဲ့ရည်တည်ချက်ကိုလူလူကိုပြမှာပဲတဲ့။ဦးရထွန်းရဲ့အမြင်ကရော
။မှန်ပါတယ်တမတော်ကကျွန်တော်တို့ဒီနိုင်ငံရဲ့ခွင့်ပြုတိုးတက်ရေးအတွက်နောက်ဒီတိုင်းပြည်စည်းလုံးညီညွတ်ရေးအတွက်အဲကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေကဟန်တာဖြစ်နေတယ်ဆိုတာကိုသဘောပေါက်နားလည်ဖို့တော့ဒီတက်ဆိုင်ရာနိုင်ငံရေးဟိုပါတီကောင်းဆောင်တွေနောက်သွတ်တော်ကိုယ်စားလှယ်တွေပေါ့နော်သူတို့ကပို့ပြီးတော့တာဝန်ကြီးတယ်လို့ထင်ပါတယ်ဟိုကျွန်တော်တို့ပြောတာဆိုတာတွေကအစပေါ့နော်ဒီတက်မတော်ရဲ့အခန်းကဏ္ဍကိုလည်းအတိမတ်ပြုပြီးတဲ့အခါကျတော့ကျွန်တော်တို့ကဒီစီလုံးညီညွတ်ရေးတိုင်းသားစီလုံးညီညွတ်ရေးရဖို့အတွက်ကဘုံထုတ်ကံမှုတင်းကျက်လို့အရင်တော့ကလို့မယုံမကြည်စိတ်တွေနဲ့ဒီတင်းကျက်ထားလို့ရှိရင်ပို့ပြီးတော့တွေးကွဲစေမယ်ပို့ပြီးတော့ဒီစီလုံးညီညွတ်ရေးအတွက်အခက်အခဲဖြစ်စေမယ်ဆိုတာသဘောပေါက်ဖို့လိုပါတယ်အဲ့ဒီအတွက်ကိုကျွန်တော်တို့ကဒီဟိုပါပေါ့နော်ဟိုသူတို့နားလည်လာအောင်အချိန်တစ်ခုပေးရမှာဖြစ်တယ်လို့ဟိုကျွန်တော်တို့သိယုံနိုင်ရမယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဦးရဆုံး
သိယုံနိုင်လို့ရှိရင်ကျွန်တော်ထင်ပါတယ်ဟိုနားလဲအောင်ကျွန်တော်တို့ကအပြန်အလှန်ပေါ့သူတို့ကအစိုးရမှုတွေကိုလည်းကျွန်တော်တို့နားလဲအောင်ကိုချင်းစာပြီးတော့ဆွေးနွေးညှိနှိုင်းနိုင်မယ်ဆိုလို့ရှိရင်တော့ဒါချောချောမွေ့မွေ့ဒီအပြောင်းလဲတွေဖြစ်လာနိုင်ပါတယ်
ဦးရထွန်းကိုကျွန်တော်မေးချင်ပါတယ်ဦးရထွန်းခုနကပြောသွားတဲ့အထက်မှာဖွဲ့စည်းပုံပြင်ရေးကိစ္စတိုင်းသားလူလာရဲ့ချင်းလူလာတဲ့ပြင်ဆင်မှုတွေအခုကလွတ်တော်ထဲမှာဒီတိုင်းဆိုရင်တော့ဖြစ်နိုင်ချေနည်းသွားပြီပေါ့ဦးရထွန်းလည်းပြောပါတယ်ဒါပေမဲ့ခုနကဥက္ကဋ္ဌပြောတဲ့အထက်မှာတော့အားလုံးဒီပြည်သူကိုယ်စားလှယ်အားလုံးကနေပြီးတော့ပြင်ဖို့ကြိုးစားမယ်ဆိုရင်စစ်တပ်နဲ့ဦးရထွန်းထိတိုက်ဖြစ်မယ်ဆိုရယ်စိုးရင်ချက်ရှိပါတယ်မြို့သားညီညီကိုတစ်ဖက်ကပြန်ကြည့်တဲ့ခါကျတော့အဲ့တော့ခုနဆောင်းရမယ်ဆိုတာဘယ်လောက်ထိဆောင်းအောင်လဲတကယ်တမ်းအခုအနေထားမှာဖွဲ့စည်းပုံပြင်ဆင်ရေးအလားအလာကလွတ်တော်ထဲမှာလုံးဝပျောက်သွားပြီလားဦးရထွန်းအမြင်သိကြပါတယ
်အခုဒီပထမအကြိမ်လွတ်တော်ထဲမှာတော့ဟိုမလွယ်တော့ဘူးလို့ကျွန်တော်ယူပါတယ်တိတ်လည်းအချိန်မပြန်တော့ဘူးခုနဥက္ကဋ္ဌပြောသလိုကျွန်တော်တို့လွတ်တော်မှာကလည်းဒီပြည်သူလူထုကဒီကောက်တင်ရောက်တဲ့တကယ်ကိုစားပြီးတဲ့လွတ်တော်ကိုယ်စားလှယ်တွေကနည်းနေသေးရဲ့အခါကျလာမဲ့လွတ်တော်မှာပေါ့နော်လာမဲ့ဒုတိယအကြိမ်လွတ်တော်မှာတော့တကယ်ပြည်သူလူထုကိုကိုစားပြီးတဲ့လွတ်တော်ကိုယ်စားလှယ်တွေပါမယ်အဲ့ဒီအချိန်မှာဆိုရှင်ကျွန်တော်တို့ကတတိထားဖို့ကတော့တတ်မတော်ကိုသိသိင်းနဲ့အမြင်စီယုံရေးအမြင်နဲ့ပဲကျွန်တော်တို့ကဆွေးနွေးပြောဆိုဖို့လိုပါတယ်တမတော်ကိုကျွန်တော်တို့ကရံပဲအနေနဲ့ပြောဆိုတိုက်ခိုက်နေမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ချင်းပိုဝေးသွားနိုင်တာပေါ့ဒီနိုင်ငံရေးသမားတွေနဲ့တမတော်သားကိုယ်စားလှယ်နဲ့ပိုဝေးသွားပြီးတော့သူတို့အနေနဲ့ကဒီဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ရေးဟာတိုင်းရင်းသားစီလုံးညီညွတ်ရေးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်အခြေခံကြတယ်ဆိုတဲ့ဥစ္စာကိုသဘောမပေါက်ဖဲနဲ့နော်သူတို့ချုပ်ကင်မှာတိုင်းပြည်ဟုတ်ကဲ့တော့နေပြီးပြမယ်ဆိုပြီးတော့အရင်စိတ်နဲ့ပြန်ပြီးတော့လှုပ်လာမယ်ဆိုရင်ကျွန်တော်တို့ကတို့ရမရောက်ပဲဖြစ်နိုင်တယ
်မြန်မာနိုင်ငံကပြောမယ်ဆိုရင်တော့စစ်အစိုးရအောက်မှာပဲနှစ်ပေါင်း20ကျော်လောက်နေခဲ့ရပြီဘယ်လောက်ထိစစ်တပ်ရဲ့အပြောင်းလဲကိုစောင့်ရမယ်လို့ယူဆပါလဲ
ကျွန်တော်တို့ကျွန်တော်အနေနဲ့ကတော့ခုနပြောသလိုဒီကြားလည်းမဟုတ်တဲ့အတွက်ကြောင့်မလို့ဘယ်လောက်ဆိုတဲ့ကာလကိုတော့မပြောနိုင်ဘူးပေါ့နော်ကျွန်တော်တို့ရဲ့နိုင်ငံရေးအင်အားစုတွေရဲ့ထူထောင်မှုနောက်အပြန်အလှန်နားလည်မှုနောက်တစ်ခုကတစ်ဖက်ကလည်းရွေးလာမလို့ ကျွန်တော်ထင်ပါတယ်ဒီအရာဝတ္ထုတိုင်းဟာဒီဒီအများရန်တည်နေနေတာမဟုတ်တဲ့အတွက်ကြောင့်တက်မတော်ရဲ့သဘောထားတွေအားလည်းပြည်သူလူထုပေါ်ထားတဲ့သဘောထားတွေဒီကျွန်တော်တို့နိုင်ငံအပေါ်မှာဖက်ဒရယ်စနစ်ပေါ်မှာထားတဲ့သဘောထားတွေဒါတွေအားလည်းအပြောင်းအလဲတွေဖြစ်လာလိမ့်မယ်လို့ကျွန်တော်ကတော့ယူဆပါတယ်နိုင်ငံတစ်ခုချီတက်ဖို့အတွက်အပြောင်းအလဲတွေတော့ဖြစ်လာမှာပါ
ဟုတ်ကဲ့ပါခင်ဗျာဥရထွန်းကျေးဇူးပါခင်ဗျာကျွန်တော်ဒိုင်းလီလိုက်အစီအစဉ်ကိုချိန်လဲဆက်တော်လို့ပါပေါဝင်ဆွေးနွေးပေးတဲ့ရှင်နေဦးကိုနီနဲ့အခုပြည်သူ့တော်ကုစလေဥရထွန်းအားလုံးကျေးဇူးအများကြီးတင်ပါတယ်တော်ရှင်တွေကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ချိန်ခက်ခဲကြောင့်တချို့တော်ရှင်တွေကိုဖုန်းမခေါ်လို့ချိန်မရလိုက်ပါဘူးခင်ဗျာအားလုံးလည်းခွင့်လွှတ်ပေးဖို့တောင်းပန်ပါတယ်ဒိုင်းလီလိုက်အစီအစဉ်ဒီမှာပဲညနာခွင့်ပေးပ
ါစနေနေ့ညဒိုင်းလီလိုက်အစီအစဉ်ကိုနားဆင်ကြကြတာပါရှင်ဒါကတော့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေပေါ်တော်ရရှင်တွေရဲ့သဘောထားအမြင်တွေကိုတင်ပြနေတဲ့အစီအစဉ်မှာလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာရောဘာအကြောင်းအရာတွေများဆွေးနွေးကြမှာမလဲ
တော်ရရှင်ခင်ဗျာမြန်မာနိုင်ငံကအကြောင်းသားတွေဟာတိုင်းပြည်အရေးကြုံတိုင်းရှေ့ဆုံးကပါဝင်အနစ်နာခံရကြပါတယ်ဒီလိုចောင်းသားတွေရဲ့စွန်းစားအနစ်နာခံမှုတွေဟာထိုက်တန်တဲ့အကျိုးသက်ရောက်မှုရှိခဲ့ပါရဲ့လားចောင်းသားတွေရဲ့တိုက်ပွဲဝင်မှုတွေလှုပ်ရှားမှုတွေအောင်မြင်ဖို့အတွက်ဘာတွေလိုအပ်နေသလဲဆိုတာကိုဇူလိုင်9ရက်အရေးအခင်း53နှစ်မြောက်နေ့ဖြစ်တဲ့အခုလာမယ့်အင်္ဂါညတရားလေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါသောရရှင်ခင်ဗျာပါဝင်ဆွေးနွေးလို့ရသောရရှင်တွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994fax number 2323255992ဖြစ်ပါတယ်။တရားပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နယ်လေးပေးပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖြစ်ပါတယ
်။အင်္ဂါနေ့ညတရားလေးလိုင်းစီစဉ်မှာသရရှင်တွေရဲ့သဘောထားအမြင်တွေကိုပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။တနင်္ဂနွေနေ့ညအစီအစဉ်မှာတော့ဒီကနေ့ညအစီအစဉ်ပေါ့နော်မြမအရေးဆွေးနွေးခန်းမြမပြည်ကပေးစာဥစီတူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်စတာတွေကိုထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင် VOA မြမပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုတော့တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်အတွက်သတင်းအချင်းချုပ်ကိုကြေညာတော့မှာပါကိုကျော်ကျော်သိန်းကပြောပြမှာပါရှင်
အီရန်နျူကလ িয়ার ရေးဆက်ဆက်ဆွေးနွေးပွဲတွေဟာဒီကနေ့တနင်္ဂနွေနေ့မှာတော့အရေးကြီးတဲ့အဆင့်အဆင့်ကိုရောက်နေပါပြီ။တန်ခတ်ရည်ယူမှုတွေကိုရှော့ပေါ်ပေးမဲ့နှုံနဲ့အီရန်ရဲ့နျူကလ িয়ার နဲ့စစ်ပတ်ဆိုင်ရာနေရာဌာနတွေကိုစစ်ဆေးရေးဆိုင်ရာအဓိကငင်းပွားနေတဲ့ကိစ္စရပ်တစ်ခုမှာတိုးတက်မှုရှိနေပြီလို့တာဝန်ရှိသူတွေကပြောပါတယ်။ဒီဆွေးနွေးပွဲမှာပါဝင်တဲ့ကမ္ဘာ့အင်အားကြီး၆နိုင်ငံကဝန်ကြီးတွေ၊ Austria နိုင်ငံ၊ Vienna မြို့မှာဒီကနေ့ဆွေးနွေးပွဲမလုပ်ခင်များနိုင်ငံများကိစ္စရပ်အများအပြားကိုဖြေရှင်းဖို့ကြွမ်းကျင်သူတွေတွန်းလှုံနေကြတာပါ။စီးရီးယားနိုင်ငံပါမာရာမျိုးကဂရီးနဲ့ယောမခစ်ပုံစံရှေးဟောင်းလေယာဉ်ပွဲကြည့်စဉ်မှာအမျိုးသား25ယောက်ကိုကွပ်မျက်တပ်ဖြတ်ထားတဲ့ဗီဒီယိုကိုအစ္စလာမ်စစ်သွေးကြွအိုင်အက်စ်အဖွဲ့ကထုတ်ပြန်လိုက်ပါတယ်။အဲ့ဒီမှာတပ်ဖြတ်ခဲ့တဲ့လူတွေဟာဆယ်ကျော်သက်လူငယ်တွေဖြစ်ပုံရတာကိုလည်းတွေ့ရပါတယ်။ IS စစ်သွေးကြွတွေကစီးရီးယားအစိုးရရဲ့စစ်သားတွေကိုနာမည်ဆိုးနဲ့ကြော်ကြားတဲ့ပါမာရာချင်းထောင်ကနေအဲ့ဒီပွဲကြည့်စဉ်ကိုခေါ်လာတာကိုကြားဖို့အတွက်အဲ့ဒီဗီဒီယိုကိုလူမှုကွန်ရက်မှာစနေနေ့ကတင်လိုက်တာပါ။ဂရီးနိုင်ငံရဲ့မီရှင်တွေဟာသူစကားအဖြစ်အကြမ်းဖက်ဝါဒကျင့်သုံးတယ်ဆိုပြီးတော့ဂရီးဗန္ဒာယေးဝန်ကြီးကဆွဆွဲပြောဆိုလိုက်ပါတယ်။ချင်းငွေပေးရေးနဲ့ဆိုင်တဲ့သတ်မှတ်ချက်တွေအပေါ်လက်ခံမယ်လက်မခံဘူးဆိုတာဂရီးလူထုဆန္ဒခံရင်ပွဲမလုပ်ခင်တရက်အလိုမှာပဲဗန္ဒာယေးဝန်ကြီးကအဲ့ဒီလိုပြောလိုက်တာပါ။ကမ္ဘာရှေ့ဟောင်းအမွေနှစ်နေရာများစီးရင်တဲ့မှာနောက်ထပ်နေရာ9နေရာကိုထပ်ထည့်ပြီးသတ်မှတ်လိုက်တဲ့အကြောင်းဂျာမနီနိုင်ငံမှာစီဝေးလုပ်နေတဲ့ကုလသမဂ္ဂပညာရေးသိပ္ပံနေရင်ချင်းမှုဆိုင်ရာအဖွဲ့ UNESCO ရဲ့ကမ္ဘာအမွေနှစ်များဆိုင်ရာကော်မတီကစနေနေ့မှာကြေညာပါတယ်။အခုသတ်မှတ်လိုက်တဲ့9နေရာထဲမှာ2နေရာကအီရန်နိုင်ငံမှာဖြစ်ပြီးတရုတ်၊စင်ကာပူ၊တောင်ကိုရီးယား၊မွန်ဂိုလီးယားနဲ့ပြည်နှစ်နိုင်ငံတွေကနေရာတစ်နေရာစီပါဝင်ပါတယ်။2015ကိုပါအမေရိကဖလောက်ကိုအင်ရှင်ချီလီအသင်းကအာဂျင်တီးနားအသင်းကိုဖိုင်နယ်မှာနိုင်ရပြီးတော့ပထမဆုံးအကြိမ်ပူဆော်တော့ပါတယ်။ချီလီနိုင်ငံမျိုးတော်ဆန်ဒီယေဂိုမှာဒေသစံတော်ချင်းစနေနေ့ညနေကကစားကြတာမှာနှစ်သင်းစလုံးအကြိမ်နဲ့ရေကုန်ယူကန်းကစားခဲ့ပြီးပွဲကအကြိမ်နဲ့ရှိခဲ့ပေမဲ့မိနစ်90မှာရောအချိန်ပူမှာပါတစ်ဖက်ဂိုးမသွင်းနိုင်တဲ့အတွက်ပယ်နယ်တီကန်ပြီးတော့အဆုံးဖြတ်ပေးခဲ့တာပါခင်ဗျာ
။သတင်းချင်းချုပ်ကိုကိုချော်ချော်သိန်းကပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရန်နိုင်ပါ။အင်ဂျင်နီယာကတော့ဇူဘဲအယ်တာယက်ဖြစ်ပါတယ်။VOA မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာပါ။နားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
This program has come to you from the Voice of America, Washington.